သာသနာတော်တက္ကရာ2559ခုနှစ်ကောဇာတက္ကရာ1385ခုနှစ်ဝါဇူလဇန်2ရက်ခရစ်နှစ်2013ဇူလိုင်လ9ရက်အင်္ဂါနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆာဗရာစီစကူဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်း၌ဒေါ်မောလီမိသားစုနှင့်ဥထုံးမောင်ဒေါ်ရေးလင်းမိသားစုများ၏ဓမ္မဒါနအမတ္တဒါနကုသိုလ်တော်ဖြင့်ခொနရဲ့မဟာသတိပဋ္ဌာန်ဝိပဿနာအချိန်ပြည့်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့တရားရနိုင်တဲ့အခွင့်ကောင်း၄ပါးတရားရနိုင်တယ်အခွင့်ကောင်း၄ပါးဒီတရားကိုဘုန်းကြီးတို့ဓမ္မဒါနတရားလူပေးလူမှာဖြစ်ပါတယ်ဘုန်းကြီးတို့ရဲ့သာသနာတော်ဟာ2500ကျော်သွားပြီဖြစ်ပါတယ်အဲဒီလိုသာသနာ2500ကျော်သွားပြီဖြစ်တဲ့တွင်ဘုရားသာသနာတော်ဟာကုန်ပြီနောက်ထပ်တရားသာသနာဆိုတဲ့အယူဆတစ်မျိုးရှိပါတယ်ဘုန်းကြီးတို့အယူဆနှစ်မျိုးရှိကြတာကိုတွေ့ရပါတယ်အဲဒီလိုဘုရားသာသနာကုန်သွားပြီ2500ကုန်သွားပြီနောက်ထပ်2500တရားသာသနာလို့အဲဒီလိုအယူဆရှိတဲ့ပုဂ္ဂိုလ်များက2500ကျော်သွားလို့ဘုရားသာသနာတော့2500ကျော်သွားပြီဖြစ်တဲ့အတွက်တရားတွေကိုအာထုတ်ပေမဲ့သောတပန်စရယ်အရိယာပုဂ္ဂိုလ်ကြီးဖြစ်ပြီးတော့တရားတူတရားမြတ်တွေရနိုင်တဲ့အချိန်ခါမဟုတ်တော့ဘူးလို့ဒီလိုအချို့ပုဂ္ဂိုလ်များကယူဆပြောဆိုကြပါတယ်အချို့ပုဂ္ဂိုလ်များကလေပင်မြတ်စွာဘုရားရှင်ဟာသာသနာ9000ထားခဲ့တယ်သာသနာဘယ်လောက်ထားခဲ့တာအဲ့ဒီလိုသာသနာ9000ထားခဲ့တာဖြစ်တဲ့အတွက်အခုမှ2500ပဲကျော်သေးတယ်။ဒါကြောင့်မို့ဒီသာသနာ9000အတွင်းမှာတော့မိမိတို့တရားတွေကိုကြိုးစားအားထုတ်ကြမယ်ဆိုရင်သောတာပန်ပုဂ္ဂိုလ်များဖြစ်ပြီးတော့တရားဓုတွေရနိုင်တယ်။ရနိုင်သေးတဲ့ခွင့်ရည်တွေရှိတယ်လို့။အဲ့ဒီလိုအယူဆရှိတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်။အယူဆနှစ်မျိုးပေါ့။ဘယ်နှမျိုးလဲ။ယူဆနှစ်မျိုးရှိပါအဲ့ဒီယူဆနှစ်မျိုးမှာမြေတိယူဆကမှန်ကန်တယ်လေဆိုတာကိုဘုန်းကြီးတို့ဓမ္မပဒအထာကထာမှာမြတ်စွာဘုရားရှင်ရဲ့အလိုတော်ကိုသိတော်မူကြတဲ့အဲ့ဒီထာကရဆရာများကနေပြီးတော့တရားထူးရနိုင်သောအခွင့်ကောင်း၄မျိုးကိုဖွင့်ပြထားပါတယ်ဒီနေ့အဲ့ဒါလေးကိုဘုန်းကြီးတို့ဓမ္မဒါနတရားလူပေးလူမှာပါမိမိတို့ဟာတရားဟူရနိုင်တဲ့အခွင့်ကောင်းအခါကောင်းနဲ့မှမိမိတို့ပါနိုင်မပါနိုင်ဆိုတာကိုဒီတရားတော်နာကြားပြီးဆိုရင်ကိုယ်ဆုံးဖြတ်လို့ရပါတယ်ဒါအထာကရာဆရာများရဲ့တရားရနိုင်တဲ့အခွင့်ကောင်း၄ပါးပါဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကမဟာပရိနိဗ္ဗာန်သုတ္တမဟောကြားထားတာရှိပါတယ်တည်းရဲ့ဣမေသံသုဘဒ္ဒဘေကုဓမ္မဝိဟရေယောအတုံညောလောကောအရဟံတိဟိအတ္တာသုဘဒ္ဒသုဘဒ္ဒဣမေသံဘေကုဤငါဖယားဤတပိတာယဟန္တောတို့သည်ဣမေသံဘေကုဤငါဖယားဤတပိတာယဟန္တောတို့သည်လီသမ္မာကောင်းမွန်မှန်ကန်စွာဝိဟရိယုံမဆုံမနှင့်ရိုးရိုးသေးသေးနှင့်ကြင်ကြံပွားများအားထုတ်၍နေရကြကုန်အံ့လောကဟောရီလောကကြီးသည်အရဟံတိယဟန္တာတို့ဖြင့်အတုံညောမဆိတ်သုံးသည့်အတ္တဖြစ်ရ၏မြတ်စွာဘုရားကသုဘဒ္ဒယဟန်ကြီးကိုသုဘဒ္ဒ ငါဘုရားရဲ့သာသနာတော်မှာငါဘုရားရဲ့ဆုံးမတိုင်လိုက်နာပြီးတော့မဆုံးမနဲ့ကြင်ကြံအားထုတ်ကြမယ်တပြည့်တည်းကြိုးစားအားထုတ်ပြီးနေရကြမယ်ဆိုရင်နဲ့ဟောဒီလောကကြီးဟာသာသနာ9000မကဘူး9000ကျော်သွားပြီကျော်သွားရင်တောင်မှယဟန္တာတို့ဖြင့်မစိတ်သုံးဘူးတရားရနိုင်တယ်ဘာဖြစ်နိုင်လဲတရားရနိုင်တယ်ယဟန္တာတို့ဖြင့်မစိတ်သုံးဘူးဆိုတော့အနာဂံလည်းမစိတ်သုံးဘူးတဂရဂံလည်းမစိတ်သုံးဘူးသောတာပန်လည်းမစိတ်သုံးဘူးအားထုတ်မယ်ဆိုရင်မိမိတို့တရားဓုတွေမရနိုင်ဘူးလားတန်မြတ်စွာဘုရားရှင်ရဲ့တည့်ရက်စကားတော်ပဲမဟာပရိနိဗ္ဗာန်တုတ်တံမဟာပရိနိဗ္ဗာန်ဝေဆန်တော်မူကံဤချေသုဘဒ္ဒယဟန်ရဲ့မေးလျှောက်ချက်အရာမြတ်စွာဘုရားကငါဘုရားရဲ့တပည့်တန်ယဟန်တော်တွေဟာငါဘုရားဆုံးမထားတဲ့အတိုင်းဒီတိပဋ္ဌာန်ဝိပဿနာအကျင့်မြတ်တရားတွေကိုရိုးရိုးသေးသေးသာကြွကြွဆာဆာကျင့်ကြံပွားများအထုတ်မယ်ဆိုရင်တဲ့ယဟန်နာတို့ဖြင့်ဟောဒီလောကကြီးမစိတ်သုံးနိုင်သေးဘူးကျတော့မြတ်စွာဘုရားရှင်ရဲ့သာသနာတော်ကို9000ထားခဲ့တယ်ဆိုတာကျမ်းစာအသီးသီးမှာအားလုံးရှိပါတယ်ဘုရားရှင်ရဲ့သာသနာ9000ဘုန်းကြီးတို့ကျမ်းစာတစ်ခုထဲမှာဒီသာသနာတော်ကို9000ကိုခင်ငါခင်နဲ့ခွဲထားတာရှိတယ်ခင်ဘယ်နှခင်လဲသာသနာခင်ငါခင်နဲ့ခွဲထားတာရှိတယ်ဒါကျမ်းစာရဲ့အမည်တော့ဘုန်းကြီးတို့မသိတော့အဲ့ဒီကျမ်းစာတစ်ခုထဲမှာတွေ့ဘူးတဲ့နံပါတ်1ကဝိမု ക്തി ယူကခင်တဲ့နံပါတ်2ကတမာတိယူကခင်တဲ့နံပါတ်3ကသီလယူကခင်တဲ့နံပါတ်4ကသုတယူကခင်နံပါတ်5ကဒါနယူကခင်ခေပနခင်လေအဲ့ဒီခေတ္တခင်တခင်မှာနှစ်ပေါင်း900ခေတ္တခင်မှာနှစ်ပေါင်းဘယ်လောက်လဲဝိမု ക്തി ယူကခင်ဆိုတာကလွတ်မြောက်မှုချမ်းသာရဝိပဿနာတရားတွေကျင့်ကြံပွားများအားထုတ်တဲ့ပုဂ္ဂိုလ်တွေရှိတယ်ဟောပြောတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီဝိမု ക്തി ယူကခင်အတွင်းမှာဖြစ်နေကြတဲ့လူပုဂ္ဂိုလ်တွေလူသားတွေအားလုံးဟာဒီဝိပဿနာတရားတွေကိုကျင့်ကြံပွားများအားထုတ်တဲ့အတွက်ကြောင့်တရားအသိဉာဏ်ဓူတွေပေါင်းမြောက်ပြီးတော့လွတ်မြောက်မှုချမ်းသာဘာကလွမြောက်တာလဲဆိုရင်ဆင်းရဲကလွမြောက်တာဘာကလွမြောက်တာလဲကိလေသာဝကာမဝဝိပါကဝဆိုတဲ့အဲ့ဒီဝဆင်းရဲတွေအလုံးကလွမြောက်အဲ့ဒီလွမြောက်မှုချမ်းသာကိုရနိုင်တယ်တန်နှစ်ပေါင်း900နှစ်ပေါင်းဘယ်လောက်လဲ900နောက်တစ်ခါတမာတိယူကခေတ်ဒီတမာတိယူကခေတ်ကလည်းနှစ်900ပဲဒီခေတ်ရောက်ပြီဆိုတဲ့အခါကျတော့သမထဘာဝနာပဲဟောပြောတဲ့ပုဂ္ဂိုလ်ရှိတယ်။ဝိပဿနာဘာဝနာတရားတွေဟောပြောတဲ့ပုဂ္ဂိုလ်မရှိတော့။အဲ့ဒီခင်မှာသမထတရားတွေပွားများအားထုတ်လို့ဇန်နေရကြမယ်ပထမဇန်ဒုတိယဇန်စသည်ဇန်နေဖြစ်ကြ။အဲ့ဒီဇန်နေမစိတ်သုံးမဲနဲ့မိမိတို့ဟာကွယ်လွန်သွားရင်ပြမဘုံပြမလောကပြမချမ်းသာရမယ်။ဘာချမ်းသာရမယ်။ပြမချမ်းသာရ။အဲ့ဒါကနှစ်ပေါင်း900တမာရီယူကခင်နောက်တခါနံပါတ်3ကသီလယူကခင်ဗာခစ်တယ်လေအဲ့ဒီခင်ရောက်တဲ့အခါကျတော့သမထဘာဝနာလည်းအားထုတ်တဲ့ပုဂ္ဂိုလ်မရှိတော့ဝိပဿနာဘာဝနာလည်းအားထုတ်တဲ့ပုဂ္ဂိုလ်မရှိတော့ဟောပြောမဲ့ပုဂ္ဂိုလ်လည်းမရှိဘူးအားထုတ်တဲ့ပုဂ္ဂိုလ်လည်းမရှိတော့သီလပဲအဲ့ဒီသီလကိုပဲရိုးရိုးသေးသေးစောင့်ထိန်ကြတော့တယ်အဲ့ဒီလိုသီလနေရိုးရိုးသေးသေးစောင့်ထိန်တဲ့အတွက်ကြောင့်အဲ့ဒီသီလယူကခေတ်ကလည်းပဲနှစ်ပေါင်း900ဘလောက်တယ်လဲအဲ့ဒီသီလကိုရိုးသေးသေးစောင့်ထိန်ပြီဆိုရင်အဲ့ဒီသီလကုသိုလ်တွေကနတ်ပြည်နတ်လောကနတ်ချမ်းသာဒီချမ်းသာကိုရအဲ့ဒါကသီလယူကခေတ်ဘာခေတ်လဲနောက်အဲ့ဒီနှစ်ခမ်း900ကျော်လွန်သွားပြီဆိုရင်သုတယူကခေတ်ဒီသုတယူကခေတ်ကလည်းနှစ်ပေါင်း900ပဲသုဒ္ဓယူကခေတ်ကြတော့အကြမ်းမြင်ဘဟုသုဒ္ဓပေါ့ဘာမှအာထုတ်တာတော့မဟုတ်ဘူးဘုရားနဲ့ပတ်သက်လို့ဘုရားစာပေတွေဘုရားဟောတရားတွေနဲ့ဆက်လို့ အဲ့ဒီအကြံမြင့်ဘုဒ္ဓအဖြစ်ဟောပြောတဲ့ပုဂ္ဂိုလ်ကဟောပြောမယ်သင်္นานနေပူချတဲ့ပုဂ္ဂိုလ်ကပူချပေးမယ်အဲ့ဒီသင်္นานနေလိုက်ပြီးပူချပြီးတော့ဘုရားရှင်ရဲ့ဂုံတရားတော်ရဲ့ဂုံသံဃာတော်ရဲ့ဂုံတာပေါ့အဲ့ဒီလိုအကြံမြင့်ဘုရားတရားသံဃာနဲ့ဆက်လို့အကြံမြင့်ဘုဒ္ဓအဲ့ဒီအကြံမြင့်ဘုဒ္ဓတွေဆိုတော့မြတ်စွာဘုရားရှင်ရဲ့တရားတော်တွေဖြစ်တဲ့အတွက်ဒါတွေကိုမိမိတို့လေ့လာလိုက်စားနေတယ်ဆိုရင်လည်းကုသိုလ်မဖြစ်ဘူးလားအဲ့ဒီကုသိုလ်ကနတ်ပြည်နာလောကနတ်ချမ်းသာသုဒ္ဓယုဂခင်မှာလည်းနတ်ချမ်းသာပဲနှစ်ပေါင်း900အဲ့ဒီ900ကုန်သွားတဲ့အခါကျတော့မှဒါနယုဂခင်တဲ့ဘာယုဂခင်လဲဒါနယုဂခင်ကြတော့ဟိုမှာဘာဝနာဝိပဿနာဘာဝနာလည်းအာထုတ်တဲ့ဟောပြောတဲ့ပုဂ္ဂိုလ်မရှိတော့အာထုတ်တဲ့ပုဂ္ဂိုလ်မရှိဘူးသမထဘာဝနာလည်းမရှိတော့သီလစောင့်တည်စောင့်ထိုင်းတဲ့ပုဂ္ဂိုလ်လည်းမရှိတော့ကြားမြင်ဘုဒ္ဓတလိလလိုက်စားတဲ့ပုဂ္ဂိုလ်မရှိတော့ဒါနာကောင်းမှုပဲရှိတော့ဒါနာကုသိုလ်ပဲပြုကြတော့အဲဒီလိုဒါနာကုသိုလ်ဒါနာကောင်းမှုပြုကြတဲ့အတွက်ကြောင့်မို့လဲပဲအဲဒီကုသိုလ်တွေကနတ်ပြည်နတ်လောကနတ်ချမ်းသာနှစ်ပေါင်း900ဘယ်လောက်လဲခင်ငါးခေဆိုတော့900 900 5ဆိုတော့ဘယ်လောက်လဲ2500ကုန်သွားပြီတပတ်လည်သွားပြီအဲ့ဒီမှာခင်ငါးခေတပတ်ကုန်သွားပြီဆိုတဲ့ကနောက်တစ်ခါပြန်ပြီးတော့ဝိမု ക്തി ယူဂခေပြန်လက်ဝိမု ക്തി ယူဂခေရောက်ပြီဆိုရင်ဝိမု ക്തി ယူဂခေကလည်းနှစ်ပေါင်း900ဆိုတော့အခုဘုန်းကြီးတို့ယောဂီများဟာအခုနှစ်ပေါင်း2500နဲ့50ခွန်းနဲ့နှစ်ရှိသွားပြီကျော်သွားပြီခုဒီခေတ်ဟာဝိမု ക്തി ယူဂခေတ်ဒီဝိမု ക്തി ယူဂခေတ်မှာမိမိတို့အခုလူဖြစ်ကြရတယ်ဆိုတော့ကံကောင်းသလားကံဆိုးသလားကံကောင်းပါတယ်တိတ်ကိုကံကောင်းတယ်ဒီခေတ်မှာဝိပဿနာတရားတွေဟောပြောတဲ့ပုဂ္ဂိုလ်တွေမရှိဘူးလားအများကြီးပဲကျတော့ဝိပဿနာတွေချင်ပေါက်ကုန်မှတောင်ဆိုပါအများကြီးပဲဘုန်းကြီးကလာလိုက်တနိုးဟောလိုက်ဒီဘုန်းကြီးကလာလိုက်တနီးဟောလိုက်အဲ့ဒီမှာအခုဝိပဿနာခေတ်ရောက်တဲ့အခါကျတော့ဟောဝိပဿနာဘာဝနာတရားတွေဟောပြောကြတဲ့ပုဂ္ဂိုလ်တွေရှိတယ်။ဟောပြောတဲ့ပုဂ္ဂိုလ်တွေရှိသလိုအားထုတ်တဲ့ပုဂ္ဂိုလ်တွေရောမရှိဘူးလား။ရှိတယ်။ဘုန်းကြီးတို့မြန်မာနိုင်ငံမှာလည်းပဲအခုဝိပဿနာဘာဝနာတရားတွေလူကြီးလူငယ်စိတ်ဝင်တစားနဲ့တရားရိပ်သာတွေအားထုတ်ကြတယ်။ဘုန်းကြီးရိပ်သာလေးကဘာမှကျေဝန်းတာမဟုတ်ပါဘူးတေကကြောကြောနှစ်ကနေပန်းဝန်းကျင်လောက်ရှိပါတကယ်ဘုန်းကြီးတို့နေနိုင်တဲ့ယောဂီရဲ့နေနိုင်တဲ့အနေအထားဟာ300ကျော်400ခန့်ပဲနေနိုင်ပါတယ်ဒါပေမဲ့လို့ຫນွေရာသီတင်းညာရာသီမျိုးဆိုရင်1000ကျော် 1200 ကျော်လောက်ထိအောင်နေပါတယ်ဒါလေးကိုဒီခါနဲ့ဘယ်လိုနေထိုင်ကြတယ်တောင်မသိပါဘူးတရားရှိတာတော့ရောက်လာကြဒါပေမဲ့ဒီပုဂ္ဂိုလ်ကြီးကြိုးစားသလားဆိုတော့မကြိုးစားဘူးကြိုးစားစားအာထုတ်တာမရှိဘူးနည်းတယ်ဂျမ်းရည်ဒီဂျမ်းရည်ဒီအခုလို့တာမန်အချင်းခါကာလတွေလည်းဒီလိုပဲယောဂီဘုန်းကြီးရိတ်တာတွေမှာ150 160ဝါရင်းဆိုရင်200နီးပန်းရှိပါတယ်ဒါပေမဲ့အဲ့ဒီယောဂီတွေဟာတကယ်ကိုရှေးခေတ်တုန်းကလို့ကြိုးစားသလားဆိုတော့ကြိုးစားတဲ့ပုဂ္ဂိုလ်အင်မတန်နည်းပါဘုန်းကြီးစီမံပြင်သစ်ကဖုန်းတော်ကြီးတပါဘုန်းကြီးစီမှာလာလာပြီးနေပါတယ်။သူဟာမြန်မာနိုင်ငံထဲမှာရဟန်းပြုပြီးတော့နေတာဝါဆေဝါကျော်သွားပါပြီ။ဝါတော်တော်ကျော်သွားပါပြီ။သူဟာလူဘဝနယ်တုန်းကမာစီရိတ်သာကြီးမှာအချင်းချင်းတရားအထုတ်။သူလျှောက်ပြတာကရှင်ပြားတဲ့အဲ့ဒီချိန်တုန်းကတရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေအလွန်ကြိုးစားကြတာပဲဗမာတွေမြန်မာတွေအဲ့ဒီမှာတပည့်တော်အားကြတယ်ငါဘဝဟောဒီမြန်မာနိုင်ငံထဲမှာပဲနေမှအေးချမ်းမယ်ဒီမှာအားလုံးသောပုဂ္ဂိုလ်တွေဟာတရားကိုပဲလေ့လာလိုက်စားတရားကိုပဲကျူးစာအထုတ်ကြတယ်အဲ့တော့သူလည်းပဲမြန်မာနိုင်ငံထဲမှာနေပြီးတော့မြန်မာနိုင်ငံထဲပဲငါကောင်းချတော့မယ်ဒီလိုစိတ်ထဲမှာဖြစ်ပြီးတော့ယဟန်ပြုပြီးတော့ကိုမြန်မာနိုင်ငံထဲမှာနေပြီးတော့ကိုတတ်နိုင်သမျှတရားတွေလေ့လာလိုက်စားအထုတ်ပါတယ်ဒါပေမဲ့ယနေ့အခြေအနေကိုမြင်ရတွေ့ရတာကတော့တရားရိပ်သာတွေကိုလိလကြည့်လိုက်တယ်သွားကြည့်လိုက်တယ်လူတွေကတော့အများကြီးပဲတဲ့ဒါပေမဲ့တကယ်ကြိုးစားတဲ့ပုဂ္ဂိုလ်ကနေတယ် တပည့်တော်အမြင်နဲ့ပြောရမယ်ဆိုရင်တဲ့ဥရယဘုရားညာလောက်ဆင့်တန်းရောက်တဲ့ပုဂ္ဂိုလ်တောင်လက်ချိုးရည်လို့ရလောက်အောင်အင်မတန်နေလိမ့်မယ်လို့ထင်တယ်။ကဲအဲ့ဒီလိုနိုင်ငံသားတယောက်ကအမြင်ကိုတင်ပြရဆိုတော့ဘုန်းကြီးကတော်တော်တောင်ရှက်သွားတယ်။တော်တော်ကိုရှက်เสียလဲကောင်းတယ်။ရိတ်တာတွေမှာတော့တရားရိတ်တာတွေတော့ဝင်ကြပါတယ်။အလုံးကိုဝင်ကြတယ်။အားလည်းအထုဖို့ဆိုပြီးလူကြီးလူငယ်ဒါပေမဲ့ဟိုရှိခက်ကလို့တကယ်ကိုကိုနဲ့အသက်ကိုမငဲ့ွယ်ဖဲနဲ့ရင်းရင်းဆက်ဆက်သဘောထားပြီးတော့တရားရရေးကိုရှေ့ရှုပြီးတကယ်ဆောင်ပေးကြိုးစားတဲ့ပုဂ္ဂိုလ်ကသိက္ခုနေအထုပြန်တော့လေပဲအခုဒီမှာပြည်ပမှာရောက်နေတဲ့ဘုရားတို့မြတ်မဗုဒ္ဓဘာသာတွေလို့ပဲဒီမှာတော့အချိန်မရတော့ဟိုမှာအချိန်နေရပြီမဲ့မဟုတ်ဘူးရက်တူလေးဒါမှမဟုတ်အခုနောက်ပိုင်းမှာကြတော့လေပင်ဘုန်းကြီးတို့မြန်မာနိုင်ငံမှာလည်းအချိန်နေသိညံ့ညံ့မရရှာတော့ပါဘူးအချိန်နေသိနေသွားကြပြီဒါကြောင့်ချိန်နေရရက်တူလေးတွေရက်တူလေးတွေဖြစ်နေတော့တကယ်ကိုကျူးကျူးဆာဆာပေါ့ပေါ့မြောက်မြောက်ဖြစ်အောင်အားထုတ်နိုင်တဲ့ပုဂ္ဂိုလ်အမှန်တန်ရှားသွားတယ်ဒါကြောင့်ယခုလိုဝိမု ക്തി ယူကဆိုတဲ့ခေကြီးတကယ်အားထုတ်ရင်တကယ်ရနိုင်တဲ့ခေကြီးတွေရောက်နေပြီဆိုတော့မိမိတို့ဟာတရားကွင်ရောက်လာပြီတကယ့်ဆရာကောင်းတမားကောင်းနဲ့တွေ့တဲ့အချိန်မျိုးလေးမှာဆိုရင်ကြူးကြူးဆာဆာအထုတ်ဖို့ရောမလိုအပ်ဘူးလားတကယ်ကြိုးစားမယ်ဆိုရင်ကတော့ဗလာ၅ပါးပြည့်စုံဖို့လိုတယ်ဗလာ၅ပါးလေဗလာ၅ပါးကိုဘုံ၅ပါးလို့လည်းခေါ်တယ်တဏ္ဍဝရိယတတိတမာရီပညာဒီမူကားမှာဘုံ၅ပါးဥသိဖို့လိုတယ်အဲ့ဒီဘုံ၅ပါးနဲ့ဆက်ပြီးတော့ဘုန်းကြီးတို့အားကြစရာလေးတစ်ခုကိုဘုန်းကြီးပြောပြမယ်လေဘုန်းကြီးတို့ရဲ့မြန်မာနိုင်ငံမှာပိဋကသုံးပုံကိုပထမဦးဆုံးပြန်ဆိုသွားတဲ့ဆရာတော်ကြီးဟာမင်းကွန်တိပိဋကဆရာတော်ကြီးပါအဲ့ဒီမင်းကွန်တိပိဋကဆရာတော်ကြီးဒီစာကိုပြန်နှုတ်မယ်ဆိုတဲ့အချိန်ဟာတက်တော်40ကျော်ဝန်းကျင်ရှိနေပါအဲ့ဒီရွယ်မှာဆရာတော်ကြီးဟာခန္ဓာကိုယ်ကလည်းပဲကြုံကြုံလီလီလေးပါအဲ့ဒီလိုဆိုတော့သူ့ရဲ့တခါရင်ဖြစ်တဲ့ပုဂ္ဂိုလ်ကတခါကြီးတယောက်ကနေပြီးတော့ရှောက်တယ်တဲ့ဥစဉ်ခန္ဓာကိုယ်လေးကလည်းကြုံလီလိုက်တာဒီပိဋကသုံးပုံကြီးဥစဉ်ဘယ်လိုလုပ်ပြီးတော့ဆုံးခန်းတယ်အောင်ပြန်ဆောင်နိုင်မလဲတဲ့ဥစဉ်ဒီပိဋကသုံးပုံစာပြန်ရင်းနဲ့ပဲဥစဉ်ကညီကုန်းချိုးရမလို့ဖြစ်လိမ့်မယ်တဲ့ကျမ်းမာရေးတွေချိုးရင်းသွားလိမ့်မယ်ဥစဉ်မပြန်နဲ့တခါကြီးကအဲ့ဒီမှာဆရာတော်ကြီးကသူပြောပြတာဆရာတော်ကြီးကိုယ်တိုင်ပြောတယ်ဘုန်းကြီးတို့နားနဲ့ဆက်ဆက်နားကြားရတခါကြီးဘုန်းကြီးရဲ့ခန္ဓာကိုယ်ဟာသေကွေကြုံလီပေမဲ့ဘုန်းကြီးမှာဗလာ၅ပါးရှိတယ်အဲ့ဒီဘုံ၅ပါးဥသိပြီးတော့ဘုန်းကြီးကြိုးစားမှာတဒါဆိုတဲ့ယုံကြည်မှုမိမိဒီစံမှုဝဲကြီးအောင်ကိုအောင်ရမယ်ဆိုတဲ့ယုံကြည်မှုရှိမယ်အဲ့ဒီယုံကြည်မှုနဲ့ဝရိယကြိုးစားမယ်တတိဝရိယအားကောင်းရင်တတိအားတွေအားကောင်းပြီတတိအားအားကောင်းရင်တမာတိတွေအားကောင်းပြီဒီတမာတိအားကောင်းလာပြီဆိုရင်ဉာဏ်တွေဟာအကုန်လုံးပွင့်ပြီးတော့အားလုံးဒီစာတွေကိုအကုန်လုံးအလွတ်ပြတ်ဆိုနိုင်နိုင်မယ်ပြည့်စုံနိုင်နိုင်မယ်ဒါကြောင့်မို့ဘုံ၅ပါးဥသိပြီးတော့ဥစဉ်အလုတ်လုံးမှာပါဆရာတော်ဘုရားကြီးရဲ့ယုံကြည်ခြင်းနဲ့ပြန်ဆိုလိုက်တဲ့အခါကျတော့ပထမဦးဆုံးအာရိကံမိကတိပိဋကဆရာတော်ဘုရားကြီးဖြစ်လာတာဒါကြောင့်ဘုန်းကြီးတို့ယောဂီများနေပဲတရားအလုတ်အားထုတ်တော့မယ်ဆိုရင်ဒီဘုံ၅ပါးဥသိဖို့မလိုဘူးလားအဲ့ဒီဘုံ၅ပါးဥသိတရားယုံကြည်မှုနဲ့ငါတရားတွေ့ကိုတွေ့ရတရားသဘောတွေပတ်ကိုပတ်ရမယ်တရားသဘောတွေတိကိုမြင်ကိုမြင်ရအဲ့ဒီယုံကြည်မှုအားကောင်းရင်တရားအားကောင်းရင်ကြိုးစားအားထုတ်မှုဝိရိယကရောအာမကောင်းဘူးလားဝိရိယအားနည်းလို့ကြိုးစားမှုအားနည်းတဲ့ပုဂ္ဂိုလ်ဟာတရားအားနည်းလို့ဗာအားနည်းလို့လေကြိုးစားနေတဲ့ပုဂ္ဂိုလ်ဟာတရားအားကောင်းလို့အဲ့ဒီလိုတရားအားကောင်းတဲ့ပုဂ္ဂိုလ်ဟာတရားအားကောင်းရင်ဝိရိယကြိုးစားမှုအားကောင်းတယ်ကြိုးစားမှုအားကောင်းရင်ဟိုဘက်ကတတိအားကောင်းလာတဲ့တတိအားကောင်းရှုမှတ်မှုအားကောင်းလာရင်တမာတိအားပြည့်လာမယ်တမာတိဒီအားကောင်းလာအဲ့ဒီတမာရီတွေအားကောင်းလာရင်ဉာဏ်တွေကထက်မလားတိုးမလားဉာဏ်တွေထက်မြက်ပြီးတော့လာလိမ့်မယ်ဒါကြောင့် တရားလို့ကိုတကယ်ကြိုးစားအထုတော့မယ်ဆိုရင်ဘုံ၅ပါးဦးစီးဖို့မလိုဘူးလားကိစ္ဆူကြည်စမ်းမှာပလ၅တန်ပြေဆုံးရန်ပြေဆုံးရန်အမှန်လိုအပ်သည်အမှန်လိုအပ်သည်ပလ၅တန်ပလ၅တန်ပြေဆုံးရန်ပြေဆုံးရန်အမှန်လိုအပ်သည်အမှန်လိုအပ်သည်ဆိုကြည်ပါအဲ့ဒီဗလာ၅ပါးဥသိပြီးတော့သာကြိုးစားရင်ခုမြတ်စွာဘုရားကလေငါဘုရားရဲ့တပည့်သားတွေဟာငါဘုရားဟောကြားထားတဲ့အတိုင်းသာမဆုံးမနဲ့ကြိုးစားအားထုတ်နေရကြမယ်ဆိုရင်တဲ့မြတ်စွာဘုရားစကားတော်ဟာပြည့်စုံနေပြီသားမကြိုးစားတဲ့ပုဂ္ဂိုလ်တွေတရားတွေရပါမလားဟေးအဲ့ဒီဗလာ၅ပါးဥသိပြီးတော့ကြိုးစားအားထုတ်ကြမယ်ဆိုရင်ဟောဒီလောကကြီးသာသနာ9000မကဘူး9000ကျော်သွားပြီစီယဟန္တာစေသုံးပါမလားမစိတ်သုံးနိုင်ပါဘူးဒါကြောင့်ကြိုးစားရင်တရားမရနိုင်ဘူးလားဒါကဘုရားရှင်ရဲ့စကားတော်ဇောသောကဘုန်းကြီးတို့အထက္ကတာဆရာများရဲ့စေစကားလေးကိုဘုန်းကြီးတို့ဒီနေ့တရားရနိုင်တဲ့ခွင့်ကောင်း၄ပါးကိုဘုန်းကြီးတို့ဒီနေ့ပြောပြမယ်တရားရနိုင်တဲ့ခွင့်ကောင်း၄ပါးထဲမှာနံပါတ်၁ကဘုဒ္ဓဘာရခဏဘုရားပွင့်တော်မူသောအခါဘာပွင့်တဲ့အခါလဲအဲ့ဒီဘုရားပွင့်တဲ့အခါဖြစ်တဲ့အတွက်သာသနာတော်ကြီးနဲ့တွေ့ကြုံခွင့်ဆိုတဲ့တွေ့ကြုံရခြင်းဆိုတဲ့အခွင့်အခါကောင်းကြီးမရဘူးလားသာသနာတော်ကြီးနဲ့တွေ့နေပြီဆိုရင်သာသနာတွင်မြတ်စွာဘုရားဟောတဲ့ဒီတတိပဋ္ဌာန်ဝိပဿနာဆိုတဲ့အကျင့်မြတ်တရားတွေနာကြားခွင့်မရဘူးလားဟောနိုင်ပြောနိုင်တဲ့ပုဂ္ဂိုလ်တွေရှိတယ်ရှိတဲ့အတွက်နာကြားခွင့်ရတယ်အဲ့ဒီနာကြားခွင့်ရတဲ့အတိုင်းနာကြားထားတဲ့အတိုင်းလိုက်နာပြီးတော့ကျင့်သုံးပွားများအားထုတ်ရင်သောတာပန်စတဲ့အရိယာပုဂ္ဂိုလ်တွေဖြစ်ပြီးတရားသူတွေမရနိုင်ဘူးလားတကယ်လို့ဘုန်းကြီးတို့ဖျားမပွင့်ဘူးဒါပေမဲ့ဖျားမပွင့်ဘူးဖျားမပွင့်တော့သာသနာရောရှိပါမလားအဲ့ဒီသာသနာမရှိတဲ့သာသနာ့ဘအချိန်မှာလူဖြစ်ရတဲ့ပုဂ္ဂိုလ်တွေတရားတွေနာခွင့်ရပါမလားနာခွင့်မရတော့ကြင့်ကြံအားထုတ်ခွင့်ရရနိုင်ပါမလားကြည့်ကြည့်လို့ဆိုရင်အဲ့ဒီပုဂ္ဂိုလ်ကြီးတရားရပါမလားဖျားတဆူပွင့်ဖို့ဆိုတာရောလွယ်သလားခင်ရင်သလားမြင့်မတန်ခက်ခဲခဲခဲပါရမီဖြည့်တယ်ဆိုတာတစ်ချိန်တစ်ခါလေးပါရမီဖြည့်လို့ရပါမလားဘဝပေါင်းများစွာအသင်္ချေအနန္တအဲ့ဒီလိုပါရမီဖြည့်ကျင့်ပြီးတော့ဒီပါရမီတော်တွေပြည့်မှဖျားဖြစ်တယ်အဲ့ဒီဘုရားဖြစ်ပြီဆိုမှဘုရားပွင့်ပြီဆိုမှဘုရားသာသနာတော်ကြီးရှိတယ်။အဲ့ဒီသာသနာတော်ကြီးနဲ့တွေ့နေရပြီဆိုရင်တရားရဖို့အတွက်အခွင့်ကောင်းကြီးမရပေဘူးလား။အခုဘုန်းကြီးတို့ယောဂီများရောသာသနာတော်ကြီးနဲ့တွေ့နေသလားမတွေ့ဘူးလား။သာသနာတော်ကြီးနဲ့တွေ့နေတဲ့အတွက်ကြောင့်မူသာသနာတွင်တရားတွေနာခွင့်မရဘူးလား။ကျင့်ခွင့်မရဘူးလား။ဒီဘုံ၅ပါးသာဥသိပြီးကျင့်လိုက်စမ်းပါ။ဒီတစ်ပါးအတွင်းနဲ့တရားမရနိုင်ဘူးလား။ကြည့်ဒါကြောင့်တရားရနိုင်တဲ့အခွင့်အခွင့်ကောင်းအခါကောင်းတွေရှိတယ်။အဲ့ဒီအခွင့်ကောင်းအခါကောင်းလေးကိုကိုယ်အသုံးချပြီးကြိုးစားဖို့ပဲလိုပါတယ်ဟုတ်တယ်မို့လား။ကဲဆိုလိုက်ဖျားပွင့်လာသာသနာတွေ့တာခွင့်ကောင်းဖြစ်ပေသည်ဖျားပွင့်လာသာသနာတွေ့တာခွင့်ကောင်းဖြစ်ပေသည်สุจีวา
เตยาเม
ฆาทารณาเตยาเมฆาทิติเตยาเมฆาทารณาเตยาเมฆาทิติจิรพุ่นจิรโยคีเมียงงาเตยาริอาถุณีราติเตยาริยะมายะบะมะลาโลสู้ยิงปูบันเซียโลธีเยนะมิมิเบกะดาจูซาอาถุมุลีรอตุเตยามิဗလာ၅ပါးဘုံ၅ပါးဥသိပြီးတော့ကြိုးစားရမယ်တရံအာရီဝရိယအာရီတတိအာရီစိုက်ထုတ်ပြီးကြိုးစားအဲ့လိုကြိုးစားရင်ဒီဘက်ကတမာရီနဲ့ပညာကသူ့အတူဖြစ်လာဒါကြောင့်မို့မိမိဘက်ကကြိုးစားမှုဖြစ်ရှိလို့ရှိရင်သာသနာတော်နဲ့ကြုံတွေ့နေတဲ့အချိန်လေးမှာဒီခွင့်ရေးလေးကိုကိုလက်လွတ်မခံမဲ့အသုံးချပြီးကြိုးစားအားထုတ်လိုက်ရင်ယခုဟောဒီခွင့်ရေးအတွင်းလေးနဲ့ရောတရားတွေမတွေ့နိုင်ဘူးလားကြည့်ဒါကနံပါတ်1တရားရနိုင်တဲ့အခွင့်ကောင်းကြီးပဲဒီအခွင့်အရေးကြီးကိုမိမိတို့အသုံးချဖို့ပဲနောက်နံပါတ်2က မေဇိမဒေတိဥပပတ္တိကနာဥပပတ္တိကနောမေဇိမဒေတိမေဇိမဒေတ၌ဥပပတ္တိကနောဖြစ်သောခဏမေဇိမဒေတဆိုတာသာသနာထွန်းကားတဲ့ရပ်ကိုပြောတာဘယ်ရပ်ကိုပြောတာလဲတချိန်ကမြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်တော်မူတာအိန္ဒိယနိုင်ငံဆိုတော့အဲ့ဒီအိန္ဒိယနိုင်ငံကိုမေဇိမဒေတလို့ခေါ်တယ်သာသနာထွန်းကားတဲ့နေရာယခုအချိန်မှာအဲ့ဒီနေရာမှာသာသနာတော်ကိုမထွန်းကားတော့ကိုဘုန်းကြီးတို့သာသနာထွန်းကားနေတာမြန်မာနိုင်ငံတော်ပဲဘယ်နိုင်ငံတော်လဲအေးမြန်မာနိုင်ငံတော်ပဲသာသနာထွန်းကားတဲ့အခုမြန်မာနိုင်ငံတော်အဲ့ဒီလိုသာသနာထွန်းကားတဲ့အရက်မှာလူဖြစ်နေရခြင်းဟာလည်းပဲတရားရဖို့အတွက်ခွင့်ကောင်းမကြုံဘူးလားကဲဘုန်းကြီးတို့စောစောကသာသနာနဲ့တွေ့တယ်အခုကြတော့သာသနာထွန်းကားတဲ့အရက်မှာသာသနာတော်ထွန်းကားတဲ့အရာမှာသာသနာတော်ရှိပေမဲ့မထွန်းကားတဲ့အရာလူလာဖြစ်ရင်တရားရောနာခွင့်ရပါမလားကျင့်ခွင့်ရပါမလားမရနိုင်ဘူးသာသနာရှိပေမဲ့ဘုန်းကြီးတို့မြန်မာနိုင်ငံမှာသာသနာတော်ထွန်းကားတယ်ဆိုပေမဲ့တောင်တန်းဒေသတွေသာသနာမရောက်တဲ့နေရာတွေမရှိဘူးလားရှိပါဘူးကဲအဲ့ဒီနေရာတွေကိုလူလာဖြစ်မဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တွေလူဖြစ်နေတဲ့ပုဂ္ဂိုလ်တွေဒီလိုတရားတွေတကယ်ဘုရားဟောတရားတွေနာကြားခွင့်ရပါမလားဟုတ်ပြောနိုင်တဲ့ပုဂ္ဂိုလ်ရောရှိရလားမရှိတဲ့အတွက်ကြောင့်မနာကြခွင့်မရဘူးမနာကြခွင့်မရတော့ကျင့်ကြံအားထုတ်နည်းတွေသိပါမလားမသိတဲ့အတွက်ကျင့်ကြံအားထုတ်ခွင့်မရရင်အခုလိုတရားအသိဉာဏ်တူတွေရနိုင်ပါမလားဘုရားသာသနာတော်ကြီးရှိပေမဲ့သာသနာမထွန်းကားတဲ့အရက်မှာသွားပြီးတော့လူဖြစ်နေရတဲ့ပုဂ္ဂိုလ်တွေမှာအဲ့ဒီလိုဒီလိုလွတ်မြောက်ရေးဖြစ်တဲ့သတိပဋ္ဌာန်ဝိပဿနာအကျင့်မြတ်တရားတွေသူတို့ခင်ဗျာနာကြခွင့်မရဘူးယခုဘုန်းကြီးတို့ယောဂီများမှာတော့သာသနာထွန်းကားတဲ့အရာမှလာပြီးလူဖြစ်တယ်ဒီနိုင်ငံမှာတချိန်ကသာသနာတော်မထွန်းကားဘူးဆိုပေမဲ့ယနေ့ဘုန်းကြီးတို့သာသနာတော်ဟာအနောက်ဘက်ကိုရောက်နေပြီလို့တောင်ပြောရမယ်ဒီဘက်မှာအခုရောက်နေကြတဲ့အထူးအဖြစ်ဒီဘေးအေရိယာပေါ့ဟိုဘက်ကဘုန်းကြီးအဲလီမှာရောက်ပြန်တော့လဲအဲလီနေရာလေးကွက်ပြီးတော့သာသနာထွန်းကားနေတဲ့နေရာလေးရှိနေပါတယ်ခုဒီမှာလည်းပဲဘေးအေရိယာတစ်ခုလုံးဟာသာသနာတော်မထွန်းကားဘူးလားကဲတရားပွဲတွေတရားရိပ်သာတွေတရားအထုပွဲတွေခဏခဏမရှိဘူးလားခဏခဏပဲနေ့စဉ်နေ့စဉ်သို့မဟုတ်အပတ်စဉ်ဘုန်းကြီးတို့ယောဂီများအဘိဓမ္မာသင်တန်းနေပဋ္ဌာန်းသင်တန်းနေမရှိဘူးလားတတိပဋ္ဌာန်းသင်တန်းနေမရှိဘူးလားကဲဓမ္မပရသင်တန်းနေဘုန်းကြီးဟို2009ခုလာတုန်းကဒါတွေအကုန်ရှိတယ်ကလေးတွေအတွက်ဆိုရင်လည်းပဲကလေးတွေရဲ့သင်တန်းလေးတွေမရှိဘူးလားသူ့ရဲ့အရွယ်အလိုက်သင်တန်းလေးတွေလုပ်ပေးတာဒါကြောင့်မို့ဘုန်းကြီးကတခြားပြည်နယ်တွေရောက်တဲ့အခါမှာဘုန်းကြီးကပြန်ပြောပြတယ်အဲ့ဒီကပုဂ္ဂိုလ်တွေအဲ့ဒီကဆရာတော်တွေဆန်ဖရန်စစ္စကိုဘေးအေရီးယားမှာဘုရားပွင့်နေပြီဘုန်းကြီးဒီလိုပဲပြောတယ်အဲ့ဒီမှာဘုရားပွင့်နေဘုရားလက်ထက်ကအတိုင်းပဲဘာလို့အဲ့ဒီအတိုင်းပဲဆိုရင်ဘုရားလက်ထက်ကပုဂ္ဂိုလ်တွေကဒီချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တွေမဆိုထားနဲ့တဲ့အဲ့ဒီအိမ်နေမှာအမှုလုပ်ကြရတဲ့ပုဂ္ဂိုလ်တွေပေါ့ခိုင်းစေအဲ့ဒီပုဂ္ဂိုလ်တွေဟာရေခန့်ရင်မောင်းထောင်ရင်စံဖို့ရင်ချီချာရင်ဘိုင်းငင်ရင်တဦးနဲ့တဦးစကားပြောရင်တောင်မှဒီနေ့ဘယ်တတိပဋ္ဌာန်လေးအထုတ်တယ်လဲတယောက်နဲ့တယောက်တရားနဲ့စတဲ့စကားပြောတာဘာစကားပြောတာလဲအဲ့ဒီမှာတတိပဋ္ဌာန်သုတ်တန်ကြီးထဲမှာအတိလင်းပါတယ်အဲ့ဒါလေးတရားနဲ့စတဲ့စကားပဲပြောတယ်ဒီနေ့ကိုရောကွယ်အလုပ်တွေများနေလို့ဘယ်တတိပဋ္ဌာန်တရားလေးမှမရှုပွားလိုက်ရဘူးဆိုရင်တင်တော့ဒီနေ့ကန်ဆိုးတာပဲတင်ကန်ဆိုးတာပဲအဲ့တော့တူတယောက်ကဟာကျမကတော့ဘယ်တတိပဋ္ဌာန်တရားလေးကိုဒီနေ့ပွားနေရဲဆိုရင်ဖះပွင့်တာတင့်အတွက်ပွင့်လာတာတဲ့ဘု து အတွက်ပွင့်တာ ਨੇ ဒီနေ့ဘုန်းကြီးတို့ယောဂီများလေးပဲဖះပွင့်လာတာဘုန်းကြီးတို့ယောဂီများအတွက်ပွင့်နေတာဒီတရားတွေမလိုက်နာတဲ့ပုဂ္ဂိုလ်အတွက်ပွင့်တာမဟုတ်ဘူးလိုက်နာတဲ့ပုဂ္ဂိုလ်တွေအတွက်ပွင့်နေတာဟိုဖះပွင့်နေတယ်ဒီဘေးအရိယာကြီးမှာဒါကြောင့်ဘုန်းကြီးကပြင်းနေတဲ့ရောက်တန်းရောက်တန်းဘေးအေရီးယားဆန်ဖရန်စစ္စကိုဘေးအေရီးယားပတ်ဝန်းကျင်မှာတော့ဖျားပွင့်နေပြီအဲ့ဒီ2009လာစဉ်ကဘုန်းကြီးရဲ့တရားစခန်းလေးတွေနဲ့ဖြစ်ပါတယ်အဲ့ဒီမှာဖုံးဆက်နေတဲ့စကားပြောနေတဲ့စကားအတန်ကိုဘုန်းကြီးကြားတာဒါဘုန်းကြီးကိုယ်တိုင်ကြားတာအဲ့ဒီကြားတဲ့အခါမှာမနေ့ကဘာလို့တင်နန်းမလာတာလဲမနေ့ကတင်နန်းမှာလေတင်နန်းမှာဆရာတော်ကဘာတွေပြောသွားတာဘာတွေဟောသွားတာသိကောင်းတာပဲဒါတခြားစကားလားတရားစကားလားတရားစကားမြတ်စွာဘုရားပွင့်တော့ကအခြေအနေနဲ့မတူဘူးလားတူလိုက်တာမှအလွန်ပဲဒါ တရားစကားတွေလျှောက်ပြီးတော့ဖုန်းနဲ့စကားပြောနေတာမဟုတ်ဘဲနဲ့တရားနဲ့စက်တဲ့စကားသင်္นานနဲ့စက်တဲ့စကားလေးတွေဒါပဲပြောနေကြတယ်နှစ်ဦးတော့ဘုန်းကြီးတွေ့ရတယ်ဒါကြောင့်မို့အဲ့ဒီမှာဘုရားပွင့်နေပြီပြောတာဒါကြောင့်ခုဘုရားပွင့်လို့ဘုရားသာသနာတော်ကြီးထွန်းကားတဲ့နေရာမှာမိမိကလာပြီးလူဖြစ်နေရတယ်ဆိုတာအဲ့ဒီသာသနာထွန်းကားတဲ့အရာမှာဆိုတော့တရားဓမ္မတွေကုဒီမှာလာပြီးတော့မြန်မာနိုင်ငံကဆရာတော်သမတော်တွေအကုန်လုံးထင်ရှားတဲ့ပုဂ္ဂိုလ်တွေအကုန်ရောက်အောင်ကြွားတယ်ဒီဆရာတော်တွေရဲ့တရားတွေမင်းမပြတ်နာကြားနေရတယ်ဒီဆရာတော်တွေညွှန်ကြားတဲ့တရားတွေအမြဲမပြတ်နှလုံးသွင်းရှုပွားနေရတယ်အများရန်အပတ်စဉ်အပတ်စဉ်တွေနဲ့လည်းပဲဒီဘေးအရိယာတွင်မှာရှိကြတဲ့ဆရာတော်တန်ဃာတော်တွေကအဲ့ဒီမှာတရားတွေကိုပို့ချသင်ကြားပေးနေကြတယ်ဆိုတော့ဒီဘေးအရိယာတွင်မှာရှိကြတဲ့ပုဂ္ဂိုလ်တွေကံဆိုးသနာကံကောင်းသနာကဲဒီဆရာတော်တွေဟောကြားညွှန်ပြတဲ့အတိုင်းနဲ့လိုက်နာပြီးတော့မိမိကျင့်သုံးပွားများအားထုတ်မယ်ဆိုရင်အားထုတ်ပြန်တော့လေပဲစောစောကပြောတယ်ဘုံ၅ပါးဥစည်းပါဘာဥစည်းရမှာလဲဘုံ၅ပါးဥစည်းပြီးတော့ကြိုးစားအားထုတ်သွားမယ်ဆိုရင်တရားအသိဉာဏ်တူတွေရနိုင်သလားမရနိုင်ဘူးလားကဲဆိုလိုက်သာသနာထွန်းပန
်
းအယံမှနေရာခွင်ကောင်းဖြစ်ပေသည်သာသနာထွန်းပန
်
အယံမ
ှ
နေရာခွင်ကောင်းဖြစ်ပေသည
်
ဆိုလိုက်ပါသာသနာ
ထွန်းပန်အယံမှနေရာခွင်ကောင်းဖြစ်ပေသည
်ဟေးသာသနာထွန်းကားတဲ့ယံမှလာပြီးလူဖြစ်ရတာတကယ်ကိုမိမိရဲ့အတွက်တရားရဖို့အတွက်ခွင့်ကောင်းခါကြီးကျုံနေတာမင်းအဲ့ဒီကျုံနေတဲ့ခွင့်ကောင်းလေးကိုမိမိတို့အရယူပြီးတော့ကြိုးစားလိုက်ရင်အထုလိုက်ရင်အောက်ထက်အပယ်လွတ်နိုင်လောက်တဲ့ဉာဏ်ဆင်းလောက်တော့မရနိုင်ဘူးလားဗျာရနိုင်တယ်ကုဒီမာရောက်နေပြီပြည်ပနိုင်ငံရောက်နေပြီမင်းမိမိတို့သာသနာနဲ့အမြဲတမ်းထိတွေ့နေရတဲ့အတွက်ကြောင့်အင်မတန်ကံကောင်းပါတယ်ဘုန်းကြီးတို့မြန်မာနိုင်ငံထဲမှာဆိုပေမဲ့လို့လည်းပဲသာသနာမရောက်တဲ့နေရာတွေရှိပါအဲ့ဒီနေရာတွေမှာလူဖြစ်နေရတဲ့ပုံကိုယ်တွေတရားနဲ့ဆက်လို့ဘာမှမသိဆရာကြပါဘူးတရားနဲ့ဆက်လို့လည်းပဲဘာမှမသိမြေစွန်နယ်ဖျားဆိုတော့လည်းပဲအစွန်ဖျားမှာရှိနေတဲ့ပုံကိုယ်တွေကလည်းပဲဟောနိုင်ပြောနိုင်တဲ့အရေးအချင်းကလည်းမပြည့်စုံကြဘူးမပြည့်စုံတဲ့အတွက်ကြောင့်မို့လည်းပဲဟောနိုင်ပြောနိုင်မှုဟောပြောမှုမရှိတော့သာသနာနဲ့တွေ့နေတယ်ဆိုပေမဲ့လူလည်းပဲတွေ့ရမြင်ရရုံပဲဘုန်းကြီးလုံးခဲ့တဲ့နှစ်ပေါင်း30လောက်ကပါအခုချိန်တော့မဟုတ်ဘူးအခုချိန်တော့သာသနာတော်လေးတော်တော်လေးထွန်းကားနေလောက်ပါလုံးခဲ့တဲ့နှစ်ပေါင်း30လောက်ကဘုန်းကြီးကျေးဇူးတော်ရှင်မာစီဆရာတော်ဘုရားရဲ့ဓမ္မဒေသစာကြီးခရီးဘုန်းကြီးတို့အိုးဘက်ကကျိုင်းတုံဘက်ကိုဘုန်းကြီးရောက်တယ်အဲ့ဒီကျိုင်းတုံဘက်ကိုဘုန်းကြီးတို့ဆရာတရားစခန်းပွဲဆရာတော်ဘုရားကြီးကိုတော်တိုင်းကြွားရောက်ပြီးတော့ချီးမြှောက်ပေးဘုန်းကြီးကဆရာတော်ဘုရားကြီးကြွားရနောက်ကိုနောက်တော်ဘာကပစ္စသမဏအဖြစ်နဲ့လက်ရဆရာတော်ဘုရားကြီးရဲ့ဥပဒကဆရာတော်ဘုရားကြီးကိုအနည်းကပြုစုလုပ်ကြွေးရတာဖြစ်တဲ့အတွက်ဆရာတော်ဘုရားကြီးကြွရနောက်ကိုဘုန်းကြီးလိုက်အဲ့ဒီမှာညနေပိုင်းအချိန်အလတ်တဲ့အချိန်လေးရောက်တဲ့အခါကလည်းကြတော့ဘုန်းကြီးတို့ပါလာတဲ့ရဟန်းငယ်လေးတွေအဲ့ဒီမှာကျောင်းကနေပြီးတော့ကျောင်းကလည်းမြို့ပြင်မှာဆိုတော့အဲ့ဒီကနေမြို့ပြင်ကနေပြီးတော့အပြင်ကိုထွက်ပြီးတော့လမ်းလျှောက်တဲ့သဘောမျိုးနဲ့လေ့လာတဲ့သဘောမျိုးနဲ့အပြင်ထွက်သွားကြလမ်းကြီးကလည်းရိုးရိုးမြေလန်းကြီးဖြစ်ပေမဲ့လို့လည်းပဲဒီကတ္တရာလန်းကြီးခင်းထားတဲ့လောက်ပဲညီးနေတာပဲခါရဲအကုန်လုတ်တာလန်းကြီးကလည်းကြေးအဲ့ဒီလန်းကြီးတည်းဘုန်းကြီးတို့ရှောက်သွားတယ်ရှောက်သွားတဲ့အခါကျတဏှာရောက်တဲ့အခါရဲဘော်တယောက်ကနေပြီးတော့အရှင်ဖျားတို့ဒီဘက်ကိုရှစ်ဆက်ပြီးမသွားပါနဲ့ဘာဖြစ်လို့လို့ဆိုရှစ်ဆက်ပြီးလုံုံရင်းမရှိနိုင်ဘူးလေလုံုံရင်းမရှိဘူးလေဒီလောက်ပဲရပ်ပါဒါနဲ့ဒီလောက်ပဲရပ်ပါဆိုတော့နဲ့ကဲကဲလို့ဆိုရင်လည်းကိုရမှာပဲဆိုပြီးရက်ပြီးတော့အဲ့ဒီမှာသူလည်းမြန်မာလူစကားပြောတာနဲ့မင်းဘယ်ရက်ကလဲလို့မေးပါတယ်။အဲသူဘယ်ရက်ဘယ်ရက်ကပဲဒီမှာတာဝန်ကြတာရောဆိုတာဝန်ကြတာနှစ်ဒီဘယ်လောက်ရှိသွားပြီပေါ့။အဲ့ဒါနဲ့မင်းဒီမှာဘာတွေတွေ့ရလဲပြောသားမှာဆိုတော့အဲ့ဒီမှာသူ့ရဲ့အတွေ့အကြုံကိုသူပြောပြတယ်။အဲ့ဒီနေဘက်မှာနော်။အဲ့ဒီနေဘက်မှာရှိကြတဲ့ယဟန်တော်တွေ။အဲ့ဒီယဟန်တော်တွေဟာအုတ်ထုတ်လဲဆောင်းတယ်။နောက်ပြီးတော့မြင်းလဲစီးတယ်အဲ့ဒီမှာဒီလိုပဲဘုန်းကြီးကမြင်းစီးပြီးတော့ခါနဲ့သွားတာတွေ့တော့သူတို့စင်သားတွေကဟာဘုန်းကြီးကလည်းမြင်းကြီးစီးလို့ ਆ လာអော်လိုက်တယ်អော်လိုက်တဲ့ခါကျတော့အဲ့ဒီဘုန်းကြီးကပြန်ပြီးတော့မြင်းကိုဇက်ကျိုးဆွဲပြီးတော့လှည့်တယ်လှည့်ပြီးတော့ဗာပြန်ပြောလဲဆိုတော့ မင်းတို့ဖေကောရမဘာနဲ့တောထွက်လေလို့မေးတယ်အဲ့ဒီမှာဘာနဲ့တောထွက်သွားတယ်လို့မေးတယ်အဲ့တော့မြင်းစည်းကောင်းတယ်ပေါ့အဲ့ဒီလိုလုပ်ပြီးတော့အဲ့ဒီမှာမြင်းစည်းတယ်နောက်ပြီးတော့အဲ့ဒီမှာရှိတယ်ယဟန်ဘုန်းတော်ကြီးတွေကတဲ့ဘုန်းကြီးတို့ဘာခေါ်လဲဟိုတုန်းကတော့ရှူတဲ့ဟာခေါ်တာပေါ့နော်ဘိန်းဘိန်းစားတာခေါ်တာပေါ့နော်ဘိန်းစားတာတို့ပါတို့ရှူတာတို့ပါအဲ့ဓာတွေလည်းလှုပ်တယ်အဲ့ဒီတွေကယွာတွေကတောယွာတွေကဆိုရင်တဲ့သူ့ဘုန်းကြီးကိုဘုန်းကြီးဒီထဲမြန်ပါကြရလားမသိပါဘူးအဲ့နေဒါပေမဲ့ဘုန်းကြီးကြားခဲ့တာအတိုင်းပဲဘုန်းကြီးပြောရမှာပဲဒါသာသနာအဲ့ဒီဘက်ကိုမရောက်ပေါက်တဲ့အခါကျတော့သူတို့ခင်ဗျာကန့်ဆိုးတာကိုဘုန်းကြီးပြောလို့တာပါအဲ့ဒီမှာအဲ့တော့ဘုန်းကြီးတွေကဘုန်းကြီးတို့ရှိတယ်ဒါပေမဲ့ဘုန်းကြီးတပါးရဖို့လေပဲအင်မတန်ခက်ခဲတော့သူတို့ကလည်းဘုန်းကြီးရဟန်းတန်ခါကိုဆိုအကြီးညိုတာဆိုတော့ဗုဒ္ဓဘာသာတွေဖြစ်တော့အဲ့ဒီမှာဘုန်းကြီးကတရွာနဲ့တရွာပြိုင်ပြီဆိုရင်ငါတို့ဘုန်းကြီးကဘိန်းဘလောက်စားတယ်မင်းတို့ဘုန်းကြီးကဘလောက်စားလဲငါတို့ဘုန်းကြီးကများများစားတယ်ဆိုလေသဘောကျနေပဲငါတို့ဘုန်းကြီးကဘိန်းဘလောက်စားတယ်ဆို तू ကဘိန်းများများစားလေတခြားအာယုံတွေကိုအာယုံမပြုတ်လေပဲ तू ကဘိန်းစားပြီးတော့ဘိန်းမိန်ရဘုန်းကြီးကလူမထွက်တော့ဒီလိုမဟုတ်ရင်တခြားအာယုံတွေနဲ့လူထွက်မှာစိုးတယ်အဲ့လိုဘုန်းကြီးတစ်ပါးပြန်ရဖို့လည်းမလွယ်တော့အဲ့ဒီမှာဘိန်းစားတာကိုလည်းတရွာနဲ့တရွာသူတို့ကခုံယူတယ်နောက်ပြီးတော့ဘုန်းကြီးကကစားတယ်ကစားလို့ရှုံးပြီဆိုရင်ကြောင်းလည်းပေါင်ထားခဲ့တယ်ကြောင်းပေါင်ပြီးတော့ပြန်လာပြီဆိုရင်ရွာလူကြီးခေါ်ပြီးတော့ငါတော့ကြောင်းပေါင်ထားခဲ့ပြီဘယ်လောက်နဲ့အဲ့ဒီမှာရွာလူကြီးကမောင်းတီးပြီးတော့ကဲငါတို့ဘုန်းကြီးရှုံးလာခဲ့ပြီအဲ့ဒီမှာအဲ့ဒါကိုတော့ရွေးရတယ်တဲ့တခါတရံမှာဆိုရင်ကြောင်းနေမဟုတ်ဘူးရွာပါပေါင်ပြစ်ထားခဲ့တယ်သူ့ရွာပါပေါင်ထားခဲ့တယ်အဲ့ဒီလိုတဲ့အဲ့ဒါဘုန်းကြီးတို့အဲ့ဒီရဲဘော်လေးတယောက်ရဲ့ပြောတဲ့တဆင်စကားနော်ဒါနှစ်ပေါင်းဟိုတုန်းက30ကျော်လောက်ကဘုန်းကြီးရောက်ဘူးတာအခုချိန်မှာတော့ဒါမျိုးတွေရှိမယ်မထင်တော့ပါအဲ့တော့သာသနာရှိပေမဲ့လို့လည်းပဲသာသနာမထွန်းကားဘူးဆိုရင်အဲ့ဒီနေရာမှာရှိတဲ့ပုဂ္ဂိုလ်တွေဒီလိုတရားမျိုးတွေဒီလောက်အဆင့်မြင့်တဲ့သတိပဋ္ဌာန်ဝိပဿနာအကျင့်စခန်းတရားမျိုးတွေနာကြားခွင့်ရရလားကျင့်ကြံအားထုတ်ခွင့်ရောရပါမလားကဲအဲ့လိုကျင့်ကြံအားထုတ်ခွင့်မရရင်ဒီပုဂ္ဂိုလ်ဒီသောတာပန်စားတဲ့တရားသူတရားမြတ်တွေရနိုင်ပါဦးမလားကဲတစ်ခေါက်လောက်ဆိုလိုက်အောင်စို့သာသနာထွန်းပန
်
အယံမှာနေရာခွင့်ကောင်းဖြစ်ပေသည
်
နှစ်ခေါက်ဆိုပါနောက်နံပါတ်3ကတမ္မာဒိဋ္ဌိယာပฏิလတ္တခဏောတမ္မာဒိဋ္ဌိယာအယူကောင်းအယူမှန်ကိုပฏิလတ္တခဏောရသောခဏအယူကောင်းအယူမှန်ကိုရရှိနေခြင်းဟာလည်းပဲတရားရဖို့အတွက်အခွင့်ကောင်းခါကောင်းပါပဲတကယ်လို့မိမိဟာဘုရားသာသနာတော်ကြီးနဲ့ကြုံနေပေမဲ့တခြားမိစ္ဆာအယူဝါဒကိုမိမိအယူရှိနေမယ်ဆိုရင်ဒီလိုတရားတွေရောနာကြပါဦးမလားနာတော့နာလည်းမနာဘူးကျင့်လည်းမကျင့်ပါဘူးအဲ့တော့ဒါနာကောင်းမှုဆိုတာလည်းမပြုဘူးသီလဆိုတာလည်းမဆောင်ဘူးဘာဝနာဆိုတာလည်းမပွားတော့အယူကောင်းအယူမှန်မရှိတဲ့ပုဂ္ဂိုလ်တွေမှားတဲ့အယူကိုယူဆနေတဲ့ပုဂ္ဂိုလ်တွေဟာဒီလိုတရားမျိုးတွေကိုလည်းပဲနာကြားမှုလည်းမရှိတော့ဘူးကျင့်ကြံပွားများအားထုတ်ခွင့်လည်းမရှိဘူးအဲ့လိုမရှိတဲ့အတွက်ဒီလိုတရားသူတရားမြတ်တွေရနိုင်ပါမလားအယူကောင်းအယူမှန်ရှိနေကြတယ်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များကတော့ကောင်းတာပြုရင်ကောင်းတဲ့ကုသိုလ်ကံဒီကုသိုလ်ကံကကောင်းကျိုးတွေရလို့မကောင်းတာပြုရင်မကောင်းတဲ့အကုသိုလ်ကံဒီအကုသိုလ်ကံကမကောင်းကျိုးဆိုးကျိုးတွေရလိမ့်မယ်ဆိုတဲ့ကံကံဤကျိုးကိုယုံကြည်တဲ့ကမ္မတက္ကတံတမာဒိဋ္ဌိဉာဏ်ဒီဉာဏ်လေးရှိနေကြတဲ့ပုဂ္ဂိုလ်တွေဖြစ်တော့ဒါနကောင်းမှုကိုလည်းပဲခါးလျော်စွာဆိုပြုကြတယ်တိလတွေကိုလည်းပဲစောက်တည်ဆောင်ထင်းကြတယ်။ဘာဝနာကမ္မထံတရားတွေဆိုတာလည်းပဲထူပြောเสียရမလို့တော့ဘူး။မြန်မာနိုင်ငံကကြွလာတဲ့ဆရာတော်တိုင်းဆရာတော်တိုင်းကိုမိမိတို့တရားစခန်းတွေဝင်ပြီးတော့အားထုတ်ကြ။အဲ့ဒီလိုမိမိတို့မှာဒီလိုအားထုတ်ခွင့်နေရလို့တကယ်ဗလ၅ပါးဘု၅ပါးဥသိပြီးတော့တာအချိန်ပေးပြီးကြိုးစားအားထုတ်မယ်ဆိုရင်မိမိပါရမီလျောက်တရားအသိဉာဏ်တူတွေရပြီးတော့အ ပယ်ဆင်းရဲလွတ်နိုင်လောက်တဲ့ဉာဏ်အစဉ်တန်းနေမရနိုင်ဘူးလားရနိုင်တယ်တကယ်လို့တမ္မာဒိဋ္ဌိဆိုတဲ့အယူကောင်းအယူမှန်မရှိလို့ရှိရင်တော့ဖြင့်ဒီတရားတွေအထုပ်ပါမလားအမထုပ်တော့ဘူးဒါကြောင့်အယူကောင်းအယူမှန်ရှိနေတဲ့ပုဂ္ဂိုလ်အတွေ့ဒီချင်းဟာတရားရဖို့ခွင့်ကောင်းကြီးမကြုံဘူးလားခွင့်ကောင်းကြီးကြုံနေတာကိုယ့်ဘက်ကကြိုးစားဖို့ပဲလိုတော့တယ်ဟောပြောတဲ့ပုဂ္ဂိုလ်တွေလည်းအစဉ်သင်းရှိနေပြီသင်ချမ်းညွန်ပြပေးနေတဲ့ပုဂ္ဂိုလ်တွေရောအစဉ်သင်းမရှိဘူးလားတကယ်ကိုမြတ်စွာဘုရားဟောတဲ့နိလန်းနေမှန်ကန်စွာနဲ့သွန်သင်ညွန်ပြနေကြအဲ့လိုသွန်သင်ညွန်ပြနေတဲ့အတိုင်းသာမိမိကလိုက်နာပြီးတော့ရိုးရိုးသေးသေးနဲ့ဘုံငါးပါးဥသိပြီးတော့သာချင့်ချံပွားများအားထုတ်ရင်မိမိရဲ့ပါရမီလျောက်တရားသိဉာဏ်တူတွေရနိုင်တယ်ကဲဆိုကြည့်လိုက်အယူကောင်းရှိတာမိမိမှန်မှန်စွာခွင့်ကောင်းဖြစ်ပေသည်အယူကောင်းရှိတာမိမိမှန်မှန်စွာခွင့်ကောင်းဖြစ်ပေသည်ဆိုကြည့်ပါအေးအယူကောင်းအယူမှန်ရှိနေရင်ဟာလည်းပဲတရားရဖို့ခွင့်ကောင်းခါကောင်းပဲတဲ့အယူမှားတွေကယူမိရင်တော့တရားကျင့်ခွင့်ရပါဦးမလားတရားကျင့်ခွင့်မရတဲ့ခဏရှင်မျိုးဆိုတာရှိတယ်ခဏရှင်ပန်းတရားကျင့်ခွင့်မရတဲ့ပုဂ္ဂိုလ်တွေတရားအထုတ်ခွင့်မရတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေမှာနံပါတ်၁ကငရဲဘုံမှာဖြစ်နေတဲ့ပုဂ္ဂိုလ်တရားအထုတ်ခွင့်ရသေးလားတရိษံဘုံမှာဖြစ်နေတဲ့ပုဂ္ဂိုလ်တရားအထုတ်ခွင့်ရသေးလားပိဋ္ဌာဘုံမှာဖြစ်နေတဲ့ပုဂ္ဂိုလ်တွေတရားထုတ်ခွင့်ရသေးလားဟိုအတိညတဘုံတို့အရူပဘုံတို့ဆိုတဲ့အဲ့ဒီမှာယုတ်တာရှိနာမရှိနန္ဒာရှိယုတ်မရှိတဲ့ဘုံမှာရောက်နေတဲ့ပုဂ္ဂိုလ်တွေတရားထုတ်ခွင့်ရသေးလားနံပါတ်5ပိဇံတရေခေါ်တဲ့သာသနာမရှိတဲ့အရာမှာလူဖြစ်နေတဲ့ပုဂ္ဂိုလ်တွေရောတရားအထုတ်ခွင့်ရပါမလားနေရဘူးသာသနာမရှိဘူးအဲ့ဒီနေရာမှာသာသနာမရောက်ဘူးအရင်ဆိုင်နေဖြစ်နေအဲ့ဒီပုဂ္ဂိုလ်တွေမှာလည်းပဲတရားကျင့်ခွင့်မရရှာ။နောက်ပြီးတော့မိစ္ဆာဒိဋ္ဌိဖြစ်နေတဲ့ပုဂ္ဂိုလ်တွေမှာရောတရားကျင့်ခွင့်ရပါမလား။မြတ်စွာဘုရားပွင့်နေစဉ်ခင်ကာလတုန်းကလည်းပဲသာသနာတော်ကြီးရဲ့မြတ်စွာဘုရားသာသနာတော်ကြီးထွန်းလင်းနေတာပဲ။ဒါပေမဲ့မိစ္ဆာอยู่ရှိတဲ့ပုဂ္ဂိုလ်တွေကဘုရားတရားနာရလား။ဘုရားတရားတွေကျင့်သုံးရလား။ဒီလိုတရားမျိုးတွေရောရပါမလား။မရနိုင်တော့။နောက်နံပါတ်9သုကတိဟိပရိသန္တိနေတော်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာမွေးလာတဲ့ကလူစင်မမိတဲ့ပုဂ္ဂိုလ်စွန့်အာနာမကြအဲ့ဒီပုဂ္ဂိုလ်မျိုးဖြစ်နေမယ်ဆိုရင်ရောတရားထုတ်ခွင့်ရပါဦးမလားမရနိုင်တော့အဲ့ဒီလိုစွန့်အာနာမကြတဲ့ပုဂ္ဂိုလ်ရောကကြီးများကြီးပဲအဲ့ဒီပုဂ္ဂိုလ်ဤလည်းပဲတရားထုတ်ခွင့်မရနိုင်တော့နောက်ပြီးတော့နံပါတ်7တိဟိပရိသန္တိနေတော်လည်းပဲဉာဏ်ရှိတဲ့ပုဂ္ဂိုလ်ဖြစ်ပေမဲ့ဘုရားရှင်တို့မဖြစ်ထွန်းတဲ့မဖြစ်ထွန်းသောကဘာမှာသွားပြီးတော့လူဖြစ်နေမယ်ဆိုရင်ရောအဲ့ဒီပုဂ္ဂိုလ်တရားနာခွင့်ကျင့်ခွင့်ရပါဦးမလားရနိုင်တော့ဘူးအဲ့လိုတရားကျင့်ခွင့်မရတဲ့ပုဂ္ဂိုလ်ကြီးရှင်မျိုးတောင်ရှိတာဘယ်နှမျိုးလဲရှင်မျိုးရှိတာငရဲရင်တရိษံရင်ပိဋ္ဌာရင်နောက်ပြီးတော့အတိညတဘုံရင်နောက်ပစ္စံတရိအရာမှာသာသနာမရှိတဲ့အရာမှာလူသွားဖြစ်တဲ့ပုဂ္ဂိုလ်ရင်မိစ္ဆာဒိဋ္ဌိအယူရှိတဲ့ပုဂ္ဂိုလ်ရင်လူစင်မမီတဲ့ဆွမ်းအနာမကြပုဂ္ဂိုလ်ရင်နောက်ပြီးတော့ဘုရားမဖြစ်ထွန်းတဲ့ကဘာမှာသွားပြီးတော့လူဖြစ်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေဟာတရားကျင့်ခွင့်ရသေးရဲ့လားတရားကျင့်ခွင့်မရတော့ဒီပုဂ္ဂိုလ်တွေတရားရောရပါမလားမရနိုင်တော့နောက်နံပါတ်၄ကသန္တန်အာယရဏနာအဝေကံလခဏောသန္တန်အာယရဏနာသန္တန်၆ပါးကုန်သောအာယရဏနာအာယရဏတရားတို့ဤအဝေကံလခဏောမချို့သောခဏ၎င်းမျက်စိနားနှာခေါင်းလျှာကိုယ်စိတ်ဆိုတဲ့အကြည်ဓာတ်၆ပါးမချို့တဲ့ဘဲနဲ့အပြည့်စုံရနေခြင်းဟာလည်းပဲတရားရဖို့အခွင့်ကောင်းပဲတကယ်လို့အကြည်ဓာတ်၆ပါးချို့တဲ့နေပြီဆိုရင်ပေါ့မျက်စိအကြည်ဓာတ်ချို့တဲ့နေတဲ့ပုဂ္ဂိုလ်ဖျားတန်ခါဖွင့်ဖူးလို့ရသေးရဲ့လားနေရာတော့နာကြည်ရချို့တဲ့နေတဲ့ပုဂ္ဂိုလ်မြတ်စွာဘုရားရဲ့တရားတော်တွေနာကြားလို့ရသေးရဲ့လားမရတော့ဘူးအဲ့ဒီလိုအကြည်ဓာတ်တွေချို့တဲ့နေတဲ့ပုဂ္ဂိုလ်တွေနှာခေါင်းအကြည်ဓာတ်တွေချို့တဲ့နေတဲ့လျှာအကြည်ဓာတ်ကိုယ်အကြည်ဓာတ် အထူးအားဖြင့်စိတ်အကြည်တဲ့အဲ့ဒီစိတ်အကြည်တဲ့ချွတ်တဲ့နေပြီဆိုရင်လည်းပဲတရားအထုတ်လို့ရပါမလားမရဘူးဒါပေမဲ့လို့အချို့ချို့မှာတော့ဘုန်းကြီးတို့မြန်မာနိုင်ငံမှာတော့တခါလေရမှာစိတ်အကြည်တဲ့ချွတ်တဲ့ပုဂ္ဂိုလ်တွေကြောင်းလာလာပို့ထားတာရှိတယ်ရိတ်တမလာပို့ရိတ်တမလာပို့တော့ဘုန်းကြီးကပြောတယ်ဖြစ်မှာမဟုတ်ဘူးပြမမဟုတ်ဘူးလို့ပြောတယ်ဒါပေမဲ့မဟုတ်ဘူးသူတို့ကလည်းရိတ်တာပဲပို့ကျင်တယ်ကေတာနဲ့ထားတော့သူ့ကိုဘသူအဆောင်ရှောက်နေရင်မလဲအဆောင်ရှောက်နေရင်မှဖြစ်မယ်ဆိုတော့သူကလည်းမအားလို့သူကလည်းယုံတရားမှမှုသူကလည်းကြောင်းသွားရမှမှုနဲ့ကဲဘသူမှမအားဘူးသူတို့ဒုက္ခကိုကြောင်းလာပြီးတော့ပေးတာကြည့်တာသူတို့မဆောင်ရှောက်နိုင်ဘူးကဲကြောင်းလာပြီးတော့ဘုန်းကြီးဆောင်ရှောက်ခိုင်းတယ်အဲဒီတော့ဘုန်းကြီးဟာမဖြစ်နိုင်ဘူးလို့အဆောင်ရှောက်လည်းမရှိဘူးဆိုရင်ဒီမှာဘလို့မှဖြစ်မှာမဟုတ်ဘူးလို့ပြောပြတယ်။အဲတော့သူကလည်းစိတ်အကြည်တက်ကလည်းချွတ်တယ်နေတာဆိုတော့ဘုန်းကြီးတို့ဟောတာတွေလည်းပဲသူတေချာသဘောပေါက်နားလည်မှာမဟုတ်ဘူးအာထုနီးတွေလည်းပဲသူနားလည်မှာမဟုတ်တဲ့အတွက်မဖြစ်နိုင်ပါဘူးပြောတော့အဲဒီမှာသူတို့ကဇောရကတက်တယ်ဗျာပတ္တာစာရီတဲ့ကဲအရှင်ဘုရားတဲ့ပတ္တာစာရီသွတ်သွတ်လေအောင်ယူနေတာပါနဲ့အဲဒီလိုပတ္တာစာရီနဲ့သူတို့ကထောက်ပြတယ်ဒါမှတရားလေးများအာထုရင်စိတ်လေးများပို့ပြီးတော့အဆင်ပြေလာမလားလို့လို့ပြောတယ်။ဒါနဲ့ဘုန်းကြီးကပြောတယ်ပတ္တာစာရီဟာလို့ယူနေတဲ့အချိန်မြတ်စွာဘုရားတရားဟောတယ်လို့ထင်သလားလို့ပြောလိုက်တယ်။ပတ္တာစာရီတတိယပြီးတော့မှသူအယူဖြောက်သွားတဲ့အချိန်စိတ်ကြည်လင်လာတဲ့အချိန်မှာမြတ်စွာဘုရားတရားဟောတာလို့သူ့ကိုဒီတိုင်းတွေ့တွေ့ချင်းတရားဟောတာမထင်နဲ့လို့မြတ်စွာဘုရားတရားပွဲကြီးနဲ့ကြုံတဲ့အခါမှာသူဟာအဲ့ဒီမှာပရိသတ်ရဲ့အပြင်နားကနေပြီးတော့မတ်တက်ရပြီးကြည်နေတဲ့အချိန်မြတ်စွာဘုရားကချက်နမပတ္တစာရာဒီကိုလာခဲ့တကယ်ကရုဏရတ္တအပြည့်ဝရှိတဲ့အတန်တော်နဲ့မြတ်စွာဘုရားခေါ်လိုက်တာသူ့ရဲ့ဘဝမှာတနာကျင်နာတဲ့စိတ်နဲ့သူ့ကိုပြောဆိုဆက်ဆံတဲ့ပုဂ္ဂိုလ် तू မတွေ့ရအောင်အဲ့လိုမတွေ့ရတဲ့အခါကလည်းကြတော့သူ့မှာမြတ်စွာဘုရားရဲ့ကရုဏရတ္တအပြည့်ဝရှိတဲ့အတန်တော်နဲ့ချက်နမပတ္တစာရာဒီကိုလာခဲ့သူ့မှာကသူ့ဘဝမှာကအနာနာကတ်လို့တောင်လူတွေကအကမခံ။သားသမီးငယ်လေးတွေနဲ့တွေ့ပြန်တော့လည်းပဲကိုသားသမီးလိုသဘောထားပြီးသွားပြန်တော့လည်းပဲရိုက်နှစ်လွတ်ကြတယ်ဆူဆဲလွတ်ကြ။မိဘအရွယ်တွေတွေ့လို့မိဘကိုမိဘလိုထင်ပြီးတော့သွားကပ်ပြန်တော့လည်းပဲအနာမကန်ဘူးဆိုပြောလွတ်ကြတယ်ရိုက်နှစ်လွတ်ကြတယ်။အဲ့ဒီလိုဆိုတော့ဘသူရဲ့ကျင်နာမှုမှသူမရခဲ့ရှာ။သူ့ရဲ့ခံစားမှုကိုလည်းပဲတစ်ခါမှဖွင့်ပြတဲ့အခါဘသူမှနားထောင်မဲ့လို့မရှိဘူးဖွင့်အပ်စရာမရှိဘူးအဲ့ဒီမှာအင်မတန်ကိုစိတ်တည်ပင်ပန်းဆင်းရဲနေတဲ့ပုဂ္ဂိုလ်ဖြစ်တယ်ဒီချိန်လေးမှာမြတ်စွာဘုရားကတကယ့်ကရုဏာတတ္တပြည့်ဝနဲ့ခေါ်လိုက်တဲ့အခါကျတော့သူတတိယလာတယ်ချက်ချင်းတတိယလာတယ်ဘာကြောင့်တတိယတယ်လို့ပြောရတာလဲဆိုရင်သူ့ရဲ့ခန္ဓာကိုယ်ကိုပြန်ကြည့်တဲ့အခါမှာအဝတ်စားမပါတာကိုတွေ့တဲ့အခါရှစ်တဲ့ကြောက်တဲ့စိတ်တွေသူမဖြစ်ဘူးလားစိတ်ကြည်တဲ့ချွတ်တဲ့ပုဂ္ဂိုလ်အဲ့ဒီစိတ်ရှိရလားဘာမှမရှိတော့ဘာမှမသိတော့သူအဲ့ဒီမှာရှက်တဲ့ကြောက်တဲ့စိတ်လေးပေါ်လာတဲ့အခါတာလေးကျုံကျုံလေးထိုင်လိုက်တယ်။အဲ့ဒီအချိန်မှာအနီးနားမှာရှိတဲ့အမျိုးသားတစ်ယောက်ကသူခြုံလာခဲ့တဲ့ခြုံဆောင်ကြီးပစ်ပေးလိုက်တယ်။ဘုန်းကြီးတို့အိန္ဒိယနိုင်ငံဒီနေ့ဗုဒ္ဓဂယာကိုဖျားဖို့သွားတဲ့ပုဂ္ဂိုလ်ကြီးကြည့်ကြည့်ပါ။အဲ့ဒီမှာအမျိုးသားပုဂ္ဂိုလ်ကြီးဟာအပေါ်ကနေခြုံတယ်ကြီးတွေခြုံခြုံထားတာတွေ့လိမ့်မယ်ခလာ။အဲ့ဒီမှာအဲ့ဒီလိုခြုံတယ်ကြီးတွေနဲ့ဆိုတော့အဲ့ဒီမှာသူ့ရဲ့ခြုံတယ်ကြီးကိုပစ်ပေးလိုက်တဲ့အခါကျတော့မှဗဒစာရကဒီခြုံတွေကြီးကိုတခါလေရစ်ပတ်ခြုံပြီးတဲ့အခါကျတော့မှမြတ်စွာဘုရားထံသွားမြတ်စွာဘုရားရဲ့ကြီးပမိုးတော်နဲ့သူ့ရဲ့မျက်နှာနဲ့ပွတ်တိုင်ပြီးတော့ရိုသေသေးကြော့တယ်ငိုကြွေးတယ်သူ့ရင်ထဲမှာခံစားခဲ့ရသမျှတွေကိုသူ့ရဲ့သားလည်းမရှိတော့ပါဘူးသူ့ရဲ့ခင်မွန်းလျောက်ကြားလည်းမရှိတော့ပါဘူးသူ့ရဲ့မိဘနဲ့မောင်ပွားလည်းမရှိတော့ပါဘူးသူ့မှာအားကိုးစရာရဲ့လူမရှိတော့ပါဘူးဗျာမြတ်စွာဘုရားဟာတပည့်တော်ရဲ့အားကိုးရာဖြစ်တော်မူပါတပည့်တော်ရဲ့ထောက်ဟာတရားဖြစ်တော်မူပါဆိုပြီးတော့မြတ်စွာဘုရားလျှောက်တာအဲ့ဒီကံမှာမြတ်စွာဘုရားရှင်ကချက်နမဒီသားသမီးတွေအတွက်ငူခဲ့ရတယ်ဒီလင်သားအတွက်ဒီမိဘမောင်ဘွားအတွက်ငူခဲ့ရတယ်မျက်ရည်တွေဟာမခန်းချောက်ဖဲသာရှိခဲ့မယ်ဆိုရင်တဲ့သမုဒ္ဒရာ၄ဆင်းမှာရှိတဲ့ရေတဲ့တောင်များလိမ့်မယ်ချက်နမတိတ်ပါတော်လားတတိယပါတော်လားမြတ်စွာဘုရားသတိပေးလိုက်တာအဲ့ဒီခါကျတော့မှသူဟာငိုခဲ့ရတဲ့ဘဝပေါင်းအများကြီးဆိုတာသူသိလာတယ်။တန်းအတွက်ငိုခဲ့ရတဲ့ဘဝကြီးခင်မောအတွက်ငိုခဲ့ရတဲ့ဘဝကြီးမိဘနဲ့မောင်ဘွားအတွက်ငိုခဲ့ရတဲ့ဘဝကြီးဟာဘဝပေါင်းများစွာကိုသူသိလာပြီးတော့အဲ့ဒီမှာတတိယလာတာ အဲ့ဒီလိုတတိယတဲ့အချိန်ကျမှမြတ်စွာဘုရားကနတ်တန်တိဗုဒ္ဓတာဏယစတဲ့ဒေသနာတော်ကိုမြတ်စွာဘုရားဟောတာခြင်းမပတာစတာတည်ခြင်းဘေးနဲ့ကြုံတွေ့လာမယ်ဆိုရင်ဥဘေးနာဘေးတည်ဘေးတွေကြုံတွေ့လာမယ်ဆိုရင်ဘယ်မိဘဘယ်သားသမီးကမှမကဲနိုင်ဘူးဘယ်ဆွေမျိုးကမှမကဲနိုင်ဘူးဘယ်မိဆွေကမှဘယ်ခင်မွန်းဘယ်ဇနီးကမှမကဲနိုင်ဘူးအဲ့လိုမကဲနိုင်တဲ့အကြောင်းကိုသိတဲ့အသိဉာဏ်မှဉာဏ်ပညာနဲ့ပြည့်စုံတဲ့ပညာရှိဖြစ်တဲ့ပုဂ္ဂိုလ်ဟာသီလကိုစင်ကြယ်စွာဆောင်ထင်းပြီးတော့ဒီတတိပဋ္ဌာန်မေခင်ဆိုတဲ့အကျင့်မြတ်တရားတွေကိုကျင့်ကြံအထုတ်တဲ့ခြင်းနမလို့အဲ့ဒီမှာတတိပေးပြီးတော့မှဒီမေခင်တရားကိုဟောလိုက်တာအဲ့ဒီခါကျတော့မှဒီပဒစာရဟာမြတ်စွာဘုရားဟောတဲ့တရားကိုနားကနာပြီးခန္ဓာမှာညံသွင်းပြီးနှလုံးသွင်းရှုပွားလို့ဘုရားရှင်ရဲ့တရားလေးဆုံးရောသောတာပတ္တိမဉ္ဇဉ်ပူဇဉ်ဆက်ရောက်သောတာပန်အရိယာဖြစ်တာအဲ့ဒီမှာသူရွတ်တုန်နေတဲ့အချိန်ဟောတာမဟုတ်ဘူးတတိယတတိကောင်းနေတဲ့အချိန်မှာဟောတာဟုတ်တယ်မို့လားဒါကြောင့်မို့ဘုန်းကြီးကလက်မခံပါဘူးညင်းရတယ်အဆောင်ပါတယ်ဆိုရင်တော်သေးတယ်လို့တရားအထုတ်တယ်ဆိုတာမျက်စိဖွင့်အထုတ်တာလားမိတ်အထုတ်တာလားကိုတရားလေးကိုကိုယ်တမာရီလေးကိုရအောင်ကြိုးစားအထုတ်နေတယ်သူကတခါနဲ့နောက်ကနေပြီးစိတ်မြတ်ဖောက်လို့လေပင်ထညှင့်ဘယ်နဲ့လုံးကဲဘယ်သူမှအဆောင်ရှောင်မရှိရင်ဘယ်နဲ့လုံးမှာသူစိတ်ကိုအစိုးရသလားအစိုးမရဘူးလားအဲ့လိုအစိုးမရတဲ့ပုဂ္ဂိုလ်ကိုဒီထဲထားလိုက်ရင်ဖြစ်သွားမှာပေါ့တကူကူဖြစ်သွားရင်ခက်သွားမှာဒါကြောင့်မို့ဘုန်းကြီးကအဲ့လိုစိတ်အစိုးမရတဲ့ပုဂ္ဂိုလ်ကြီးစိတ်ကြည်တဲ့ချွတ်တဲ့နေတဲ့ပုဂ္ဂိုလ်ကြီးဟာတရားအထုတ်လို့လည်းမပြတ်နိုင်တဲ့အတွက်လက်ခံလို့မရဘူးဒါကြောင့်အကြည်တဲ့6ပါးကြီးချွတ်တဲ့နေပြီဆိုရင်တရားအထုတ်လို့ရပါမလားကဲမရနိုင်တော့တဲ့အတွက်ခွင့်အရေးတွေဆုံးရှုံးသွားပြီဒါကြောင့်ဘုန်းကြီးတို့ယောဂီများမှာတော့ဒီအကြည်တဲ့6ပါးပြည့်စုံသလားမပြည့်စုံဘူးလားပြည့်စုံမှုလိုတယ်နော်တခုခုလိုတယ်အခုနားကြည်တဲ့ချွတ်တဲ့နေဘုန်းကြီးဟောတာတွေပါမှမသိရင်လေမျက်လုံးပြူမျက်လုံးကပြူပြီးတော့ကြည်နေမှာပဲဘုန်းကြီးပဲကြည်နေဘုန်းကြီးပါးစားလောက်တာပဲကြည်နေမှာဘုန်းကြီးရိတ်တာထဲမှာတစ်ချိန်ကဘုန်းကြီးရောက်စားရွှေမင်းဝင်ရိတ်တာမှာသီလရှင်ကြီးတစ်ပါးရှိတယ်ဘုန်းကြီးကအဲ့ဒီမှာဘုန်းကြီးရောက်တဲ့ချိန်တုန်းကအဲ့ဒီရိတ်တာထဲမှာသီလရှင်အပန်း40ကျော်ရှိတယ်အပန်း40ကျော်ရှိတော့ဒီသီလရှင်ကြီးကအချိန်တိုင်းအပြင်ထွက်နေတာဒါ၄အပြင်မထွက်အောင်လုံးမှာပဲဆိုပြီးတော့တရားထိုင်မယ်ဆိုပြီးတော့ဒီနေ့တရား၄ချိန်ထိုင်ခံရတယ်အဲ့တော့ဘုန်းကြီးကိုယ်တိုင်ရှေ့ကထိုင်သူတို့လည်းနောက်ကထိုင်အဲ့လိုပဲတရားထိုင်ကြတော့သူတို့ချုံးမိရောဘယ်မှထွက်လို့မရအောင်အဲနေ့လေကြရင်ဘုန်းကြီးကနှစ်နာရီရောက်ရင်တရားဟောတယ်အကုန်လုံးတရားနာတက်ရမယ်ဆိုပြီးဟောတယ်အဲ့လိုတရားနာတက်ခိုင်းတယ်အဲ့ဒီမှာဒီသီလရှင်ကြီးတပါးနားမကြားဘူးတဲ့ဘုန်းကြီးကလည်းအဲ့လောက်မထင်ဘူးအဲ့တော့နားမကြားဘူးဆိုပြီးတော့အဆောင်ကမလာဘူးမလာရင်ဒီတယောက်မလာရင်နောက်တယောက်ကလည်းအဲ့ဒီအကြောင်းပြတော့မှာဘာဖြစ်လို့ညာဖြစ်လို့အကြောင်းပြမှာအဲ့တော့အကြောင်းပြမှာဆိုတာနဲ့မရဘူးမနာနာမကြလည်းတက်ဘုံညာတက်အဲ့တော့ဘုံညာကဘာလုပ်ပေးတာလဲဆိုသူ့ကိုအော်လာညင်းနဲ့ကပ်ပြီးထိုင်ခိုင်းတာလေအော်လာညင်းနဲ့ကပ်ပြီးဘုံညာထိုင်ခိုင်းတာလေထိုင်ခိုင်းပြီးတော့ဘုံညာဟောတာပဲသူ့အကဲခတ်တယ်သူဒီတိုင်းပဲဒီတိုင်းပဲသူကတော့ဘုံကြီးစီပဲစိုက်ကြည့်နေတာဘုံကြီးစီပဲစိုက်ကြည့်နေတယ်သူကဒါနဲ့ဘုံကြီးဒီလိုပဲဟိုနောက်တခါကျတော့တစ်ချိန်တော့မေးဖြစ်တယ်နားကိုဟာလုပ်ပြီးပြတယ်ကြားသလားလို့ဘုန်းကြီးကနားကိုထိုးပြတယ်။ခေါင်းရည်ဘာမှမကြားဘူး။ဘာမှမကြားဘူးဆိုတာနဲ့ဘုန်းကြီးလည်းနောက်တော့မလာခဲ့ပါနဲ့တော့။ဘာမှဘုန်းကြီးဟောနေတာမှသူဘာမှမသိပဲနဲ့ဘာမှမမကြားပဲနဲ့။အဲ့တော့ဘုန်းကြီးဟောနေလဲပိုပဲသူ့အတွက်က။ဒါကြောင့်မို့မလာခဲ့ပါနဲ့တော့။အဲ့လိုချိုးတဲ့နေပြီဆိုရင်တရားတွေနာကြားလို့မရတော့ကြင်ကြံအာထုတ်နေတယ်ရောသူသိပါမလား။မသိရင်အာထုတ်နိုင်ပါမလား။အမထုံနိုင်ရင်ဒီတရားတွေရပါဦးမလားဒါကြောင့်ဘုန်းကြီးတို့ဒီမှာအခုဘုန်းကြီးတို့ယောဂီများမှာအကြည်ဓာတ်6ပါးမျက်စိကြည်ဓာတ်လည်းကောင်းတယ်နားကြည်လည်းကောင်းတယ်နှာခေါင်းကြည်လည်းအကြည်ကိုယ်ကြည်စိတ်ကြည်ကစပြီးအားလုံးကြည်နေနေတဲ့အတွက်ကြည်ဓာတ်6ပါးမပြည့်စုံဘူးလားအဲ့ဒီလိုအကြည်ဓာတ်6ပါးပြည့်စုံနေပြီဆိုရင်ဘုန်းကြီးတို့အခုလိုနိလမှန်ကန်စွာနဲ့သွန်သင်ညွန်ပြအဆုံးမပေးနိုင်တဲ့ဆရာသမားကောင်းတွေနဲ့တွေ့ပြီဆိုရင်အဲ့ဒီဆရာသမားများဟောကြားတဲ့ညွန်ပြတဲ့တရားနိလန်တိုင်းနာကြပြီလိုက်နာကျင့်သုံးပွားများအားထုတ်မယ်ဆိုရင်ပါရမီရှိမယ်ဆိုရင်ဒီခုနှစ်ရဲ့အတွင်းမှာတရားမတွေ့နိုင်ဘူးလားအပေဆင်းရဲတွေလွတ်နိုင်လို့တဲ့ညာအစဉ်တန်းနေမရနိုင်ဘူးလားဒါကြောင့်ဒီချိန်ဟာဘုန်းကြီးတို့အတွက်ဘုန်းကြီးတို့ယောဂီများအတွက်တကယ်ကိုမိမိတို့အားထုတ်ဖို့အချိန်ပဲဟုတ်တယ်မို့လားဒါကြောင့်ဆိုကြည့်လိုက်အကြည်ဓာတ်6ဖြာပြည့်စုံတာပြည့်စုံတာမှန်စွာခွင်ကောင်းဖြစ်ပေသည် အကြည်ဓာတ်6ဖြာအကြည်ဓာ
တ်6ဖ
ြာပြေဆုံးတာ
ပြေ
ဆုံးတာမှန်စွာခွင်ကောင်းဖြစ်ပေသည
်
ဒီတော့ဘုန်းကြီးတို့ယောဂီများမှာပြန်ပြီးတော့မိမိခုနာကြားလာခဲ့တဲ့တရားရနိုင်တဲ့ခွင့်ကောင်းခါကောင်း၄ပါးကိုပြန်ပြီးတော့ဆန်းစစ်ကြည့်လိုက်အခုနံပါတ်၁အဖြစ်နဲ့ဗုဒ္ဓဘာသာခဏမြတ်စွာဘုရားပွင့်လို့မြတ်စွာဘုရားသာသနာတော်ကြီးနဲ့အခုမတွေ့ရဘူးလားနံပါတ်၁တွေ့နေပြီအခွင့်ကောင်းခါကောင်းတစ်ခုကြုံပြီနံပါတ်၂သာသနာထွန်းကားတဲ့အရာမှရောလူမဖြစ်ရဘူးလားဟောနံပါတ်2အခွင့်ကောင်းကြီးကျုံနေပြီ။နံပါတ်3တမ္မာဒိဋ္ဌိယူကောင်းအယူမှန်ရောမရှိဘူးလား။ရှိနေပြီ။နံပါတ်3ခွင့်ကောင်းခါကောင်း။နံပါတ်4အကြည်တရား6ပါးမပြည့်စုံဘူးလား။ကဲဒီ4ပါးနဲ့ပြည့်စုံနေပြီဆိုရင်မိမိတို့နိလမှန်ကန်စွာနဲ့သုံးသင်ညွှန်ပြနိုင်တဲ့ဆရာသမားကောင်းနဲ့တွေ့လို့အဲ့ဒီဆရာသမားနီးခံပြီးတော့ကျင့်ကြံပွားများအားထုတ်ရင်မိမိတို့တွေ့တရားရနိုင်တဲ့အခွင့်အရေးမရှိဘူးလား။ကျသာသနာ2500ကျော်သွားလို့9000ကျော်ပါစီအခုဒီမှာအခွင့်ကောင်းကြီးကျုံနေပြီဒီအခွင့်ရေး3 4ပါးနဲ့ပြည့်စုံနေပြီဆိုရင်တရားရနိုင်သလားမရနိုင်ဘူးလားရနိုင်ပါတယ်အားထုတ်တဲ့အခါမှာတော့ဘုံ5ပါးဥစည်းဖို့မလိုဘူးလားဘုံ5ပါးဥစည်းပြီးတော့အားထုတ်ပါနောက်ပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့နောက်ဆုံးမိန့်မတော်မူတဲ့စကားမှလည်းကြည့်ပေါ့ငါဘုရားဟောကြားထားတဲ့တရားတော်တိုင်းကျိုးကျိုးတည်တည်နဲ့လိုက်နာပြီးတော့မဆုမနဲ့ကျိုးကျိုးစားစားနဲ့အာထုရစ်ကြမယ်ဆိုရင်တဲ့ဟောဒီလောကကြီးတစ်ခုလုံးမှာအရဟံတေဟိယဟန္တာတို့ဖြင့်အတုံညောမစိတ်သောမူယဟန္တာမစိတ်သောမူဆိုရင်အနာဂံတဂရဂံသောတပန်ရောစိတ်သောမှာမလားအားလုံးသောတပန်လည်းဖြစ်နိုင်တယ်တဂရဂံလည်းဖြစ်နိုင်တယ်အနာဂံလည်းဖြစ်နိုင်တယ်ယဟန္တာဒီအောင်မဖြစ်နိုင်ဘူးလားကဲဒါကြောင့်ရတဲ့ရှိရရှိလာတဲ့အခွင့်ကောင်းခါကောင်းလေးကိုလက်လွတ်မခံမဲနဲ့မိမိတို့ကြိုးစားဖို့ဗလာ၅ပါးဘုံ၅ပါးဦးစီးကြိုးစားဖို့မလိုဘူးလားကြိုးစားမယ်ဆိုရင်အောက်ထက်အပေစင်းရဲ့လွတ်နိုင်တဲ့သောတပတ္တိမေညာဘုံညာအဆင့်တော့မရနိုင်ဘူးလားကဲဣမေသာသူဘတာဘိက္ခုတမ္မဝိဟရေယောအတုံညောလောကောအရဟံတေဟိအတ္တသူဘတာသူဘတာဣမေသာဘိက္ခုဤငါဘုရားဤတပိတယဟံတော်တို့သည်လီတမကောင်းမွန်မှန်ကန်စွာဝိဟရိယုံမဆုံးမနှင့်ဂျိုဂျိုစားစားနှင့်ကြင်ကြံပွားများရောအထုပ်၏နေရေးကြကုန်ညာအံလောကောဟောရီလောကကြီးသည်အရဟံတေဟိယဟန္တာတို့ဖြင့်အတုံညောမစိတ်သုံးသည့်အတ္တဖြစ်ရ၏ဣတိဤသို့ဘဂဝါတို့ဖုံးတော်တခင်ဘုရားရှင်ကိုရောမြတ်ကြီးသည်အဝောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပြီတည်းဆုတောင်းများဝေကြရအောင်အားလုံးတမ်းမြိုင်ဤသို့ပြုပြမြတ်ဘုံညာကြောင့်ချမ်းမြေ့ကြည်ဘေးမဲ့မြည်သည်ရွှေပြည်ထုံချောင်းလမ်းမကောက်ပင်ရောက်ရပါလိုထိုးထိုးဘဝကျင်လေရလေဒုက္ခပေဒံယမန်အပေါင်းမကောင်းဟူသမျှမတွေ့ရပင်မကောင်းသမျှမကြားရပင်တဗ္ဗဧစာမင်္ဂလာကိုရွေးကားတရရစေတော်ယနေ့ယခုပြပြသည်မြမြဘာကကိုမိဘဆရာမျိုးတဟာနှင့်ကိုမဆောက်ကြံကိုဆောင်နကဘယင်းစာ၍ရှိသည်မြလုံးစုံဘုံ31ဖြည်းဖြည်းသည်မြဝေနေရတို့ရကြပါစေဘေင္အဝေတိမြာထွေတာတုခောစေတော်မြာအမြာ အမြတ်သာဓုသာဓုသာဓုမြတ်မြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုမြတ်မြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုကဲရဆင်းမျက်နှာမေတ္တာပွားကြမယ်ရဆင်းမျက်နှာနေဟာလုံးတတဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်စင်ရဲ့กินญาပါစီကိုယ်စိတ်နှဖြာချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ญาပါစီဘယဆေမျက်နှာနေဟာလုံးတတဝါတွေဘေးရန်กินญาပါစီစေစင်ရဲ့กินญาပါစေကိုစင်ရဲ့กินญาပါစေကိုစိတ်နှဖြာချမ်းသာစွာနှင့်မိမိတို့ခန္ဓာဝန်ကိုရွဲ့ဆောင်နိုင်ญาပါစေအယံဆေမျက်နှာနေအာလုံးတတဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှဖြာချမ်းသာစွာနှင့်မိမိတို့ခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေသာဓုသာဓုသာ